Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းဖြစ်ကြပါစေရှင်။ VOA American တန်ရဲ့2022 November 9ရက်တနင်္လာနေ့မနက်ဖြန် season တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေ line number 32နဲ့48ပြန် line number 190နဲ့ VOA Facebook channel နာကပါဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျွန်မခင်မျိုးတက်ပါဒီမနက်ခင်းတင်ဆက်တွေအ season တွေကိုတာဝန်ယူပြီးတင်ဆက်သွားမှာပါ။
မင်္ဂလာပါခင်ဗျာကျွန်တော်ကခင်မောင်စိုးမင်းပါဒီကနေ့ပြောပြမယ့်သတင်းတွေကအမေရိကန်တပ်တန်းဝက်ရွေးကောက်ပွဲမှာချိုးတင်မဲပေးသူ35သန်းကျော်ရှိပါတယ် COP27 ကုလသမဂ္ဂရာသီဥတုညီလာခံအီဂျစ်နိုင်ငံမှာစတင်ကျင်းပနေပါတယ်ရုရှားသိမ်းပိုက်ခံရတဲ့ခါဆွန်မြို့မှာရေနဲ့လျှက်စမီတွေပြတ်တောက်ကုန်ပါတယ်အဲ့ဒီသတင်းတွေကိုပြောပြပေးပါပါခင်ဗျာ
ကျေးဇူးတင်ပါတယ်ကိုကမောင်ဆုံးမေသတင်းတွေပြီးမှာတော့သတင်းဆောင်မတွေကိုတင်ပြပေးမှာပါဒီထက်ကမှအင်ကာနေ့မှာချင်းပါမယ်အမေရိကန်ရွေးကောက်ပွဲသတင်းမှာတော့
The word democrat or democracy is actually influencing here as soon as you hear a party name them I'm a democrat the people think that is actually something related
အာရှနယ်ဘဝအမေရိကန်ရဲ့အခုရွေးကောက်ပွဲမှာဘလို့ပါဝင်ရှင်ပြိုင်နေရဲဆိုတာကိုတင်ပြပေးပါမယ်ဒါအပြင်ကမ္ဘာထိပ်တန်းရောက်သတင်းတွေကတည်းကယူကရိန်းစစ်ပွဲထဲမှာလူငယ်တွေပါဝင်နေတာစစ်တနဝန်တန်းအဖွဲ့အစည်းတွေအကူအညီပေးနေတာတွေနဲ့အတူအာဏာရှင်အစိုးရတွေထုတ်ပြန်တဲ့စီးပွားရေးဆိုင်ရာအချက်လက်တွေဘယ်လောက်ယုံကြည်စိတ်ချနိုင်လဲဆိုတာကိုလည်းပြောပြပေးဖို့ရှိပါတယ်။အပတ်စဉ်ကဏ္ဍတွေထဲမှာတော့မြန်မာပဋိပက္ခအရေးနဲ့နိုင်ငံတကာအခမ်းအနားတင်ပြထားတဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကဏ္ဍအပြင်ထူးခြားဆန်းပြသတင်းတွေတဲကတုတ်တက်အစီအစဉ်နဲ့မြန်မာပြည်ကပေးဆံတဲ့အစီအစဉ်ကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်။အခုတော့ထိတ်တန့်ရောက်သတင်းတွေကိုကိုခင်မောင်စိုးမင်းနဲ့အတူပြောပြပေးပါမယ်။
ရုရှားသိမ်းပိုက်ထားတဲ့ယူကရိန်းမြို့တော်ဖြစ်တဲ့ခါဆွန်မြို့နဲ့အနီးတစ်ဝိုက်မှာရေနဲ့လျှက်စမီတွေပြတ်တောက်နေပြီးရုရှားကတော့ယူကရိန်းရဲ့အဖြစ်အပျောက်လောက်ရတွေကြောင့်ဓာတ်အားပေးလိုင်း၃ခုပျက်စီးသွားတယ်လို့စွပ်စွဲထားပါတယ်။စွပ်စွဲချက်နဲ့ပတ်သက်ပြီးရုရှားဘက်ကတစုံတရာတပ်တွေပြတာမျိုးတော့မရှိပါဘူး။ရုရှားတွေရဲ့လေကြောင်းကနေတိုက်ခိုက်မှုကြောင့်ယူကရိန်းနိုင်ငံရဲ့ရေနဲ့စွမ်းအင်ဆိုင်ရာအခြေခံအဆောက်အုံတွေ30ရာခိုင်နှုန်းကနေ40ရာခိုင်နှုန်းကြာပျက်စီးကုန်ရကြောင်းသတင်းတွေမှာဖော်ပြနေကြပါတယ်အလားတူယူကရိန်းနိုင်ငံမြို့တော်ကီယက်နဲ့ဒေသအများအပြားမှာလည်းတဖြည်းဖြည်းနဲ့မီးပြတ်တာတွေကြုံရနိုင်တယ်လို့ခန့်မှန်းနေကြပါတယ်ဒီတော့အတွင်းမှာရုရှားဘက်ကနေလက်နက်ကြီးတွေနဲ့ပစ်ခတ်မှုကြောင့်ဓာတ်အလိုင်းတွေပျက်စီးသွားပြီးနောက်ရက်အတန်းကြာမှာနျူကလ িয়ার ဓာတ်အပစ်ဆက်ယုံဇာပိုရီးယားကိုဓာတ်အလိုင်းတွေပြန်လည်ပြင်ဆင်ချိတ်ဆက်ပေးနိုင်ကြောင်းနိုင်ငံတကာအနုမြူစွမ်းအင်အေဂျင်စီ IAEA ကပြောပါတယ်အနုမြူလုံခြုံရေးဘေကင်းဆောင်တစ်ခုကိုဇာပိုရီးယားနျူကလ িয়ার ဓာတ်ပစ်ဆက်ယုံအနီးမှာသတ်မှတ်ဖို့လဲ IAEA ညွှန်ကြားရမူရာဖဲမာရီယာနိုဂရော့ဆစ်ကထပ်မံပြီးတောင်းဆိုလိုက်ပါတယ်။အီဂျစ်နိုင်ငံမှာကျင်းပတဲ့ရာသီဥတုဆိုင်ရာနိုင်ငံတကာညီလာခံ COP27 မတိုင်မီတရက်အလိုမှာအဲ့ဒီလိုပြောကြားလိုက်တာပါ။ COP27 အလက်ကျသဘာဝပတိအီဂျစ်နိုင်ငံရဲ့ဝန်ကြီးဆာမတ်ရှန်ကူရီကလည်းရုရှားချုပ်ချုပ်မှုကြောင့်ဖြစ်ပေါ်လာတဲ့ယူကရိန်းနိုင်ငံကအကြအတဲပေါ်စိုးရိမ်ကြောင်းနဲ့ဒီကိစ္စအကြောင်းတော့ရာသီဥတုပြောင်းလဲမှုကြိုးပမ်းမှုတွေလမ်းကြောင်းလွဲမသွားသင့်ဘူးလို့တင်းငွေနေကသတိပေးပြောဆိုလိုက်ပါတယ်ခင်ဗျာ
။အီဂျစ်နိုင်ငံရှမ်အယ်ရှိခ်မှာနိုဗ ెంబ ာလ6ရက်တင်းငွေနေကစတင်ကျင်းပတဲ့ဥတုရာသီဆိုင်ရာနီလာကန် COP27 ကနေနိုင်ငံပေါင်း200လောက်တက်ရောက်ခဲ့ကြပါတယ်။ဒီညီလာခံကနေကဘာကြီးကိုဥရုယာတီကပ်ဘေးကနေကဲတင်နိုင်အောင်ဝိုင်းဝန်းဆောင်ရွက်ကြဖို့အတွက်ကုလသမဂ္ဂအထွေထွေချုပ်အန်တိုနီယိုဂူတာရက်စ်ကတိုက်တွန်းလိုက်ပါတယ်
။ COP27 must be the place to rebuild trust and reestablish the ambition needed to avoid driving
ဒီ COP27 ညီလာခံဟာကဘာကြီးကိုဥရုယာတီကြောင့်ဒုက္ခမရောက်အောင်အားလုံးစုပေါင်းပြီးရည်မှန်းချက်တွေယုံကြည်မှုတွေပြန်တည်ဆောက်ရမယ့်နေရာဖြစ်လာအောင်လှုပ်ဆောင်ကြဖို့အတွက်အထွေထွေချုပ်ကတိုက်တွန်းခဲ့တာပါ။မကြာသေးခင်ကပဲကဘာတလွှားဥရုယာတီပြောင်းနေမှုနဲ့ဆက်နွယ်နေတဲ့တဘာဝဘေးအန္တရာယ်တွေနဲ့ရင်ဆိုင်ခဲ့ရတာကြောင့်လူပေါင်းထောင်နဲ့ချီတေဆုံးရတယ်လို့တန်းနဲ့ချီအိုးရင်ပြောင်းရွှေ့ခဲ့ရပြီးတော့ဒေါ်လာဘီလီယံနဲ့ချီဆုံးရှုံးခဲ့ရတာပါ။ပါကစ္စတန်နဲ့နိုင်ဂျီးရီးယားနိုင်ငံတွေမှာရေအကြီးကျယ်ရှမ်းလာအဖရိကနဲ့အမေရိကန်အနောက်ပိုင်းဒေသတွေမှာမိုးကောင်ရေရှားတာကရီဘီယံဒေသကဆိုက်ကလုန်းမုန်တိုင်းအပြင်ကမ္ဘာတိုက်ကြီးတုံးမှုမှာမကြုံစဘူးပြင်းထန်တဲ့အပူလှိုင်းဖြတ်သွားတာကိုကြုံခဲ့ရတာဖြစ်ပါတယ်။ အခုလိုသတင်းတွေတစ်ခုပြီးတစ်ခုတက်လာနေတာကိုကြည့်ရင်ဥရုယာတီပြောင်းနေမှုအန္တရာယ်ကိုမြင်သာတဲ့အတွက်အခု COP27 ညီလာခံမှာဥရုယာတီဆိုင်ရာကိုပို့ပြီးတက်တမ်းမြန်ဆန်တဲ့လှုပ်ဆောင်မှုတွေလုပ်နိုင်အောင်အခြေခံအုတ်မြစ်တွေချရမယ်လို့လည်းအီဂျစ်က73ရာကျန်ညီလာခံမတိုင်ခင်မှာအကဲမှုချုပ်ကသတိပေးခဲ့တာဖြစ်ပါတယ်။ဒါကကမ္ဘာကြီးကို19ရာစုနှောင်းပိုင်းလုံးကအပူချိန်ထက်တက်တမ်း5ဒီဂရီဆယ်စီယပ်စ်လောက်နဲ့ပဲထိန်းထားနိုင်ဖို့ကမ္ဘာဖန်လုံးရင်ဓာတ်ငွေထုတ်လုပ်မှုကို2030မှာ45ရာခိုင်နှုန်းလျှော့ချဖို့ပဲဖြစ်ပါတယ်။
အမေရိကန်ပြည်ထောင်စုမှနိုဝင်ဘာလ10ရက်အင်္ဂါနေ့အစိုးရတက်တန်းဝဲကာလရွေးကောက်ပွဲတွေမတိုင်ခင်ကြိုတင်မဲပေးသူအရေအတွက်က35သန်းကျော်နေပါပြီ။သမ္မတဂျိုးဘိုင်ဒန်အစိုးရရဲ့၄နှစ်တက်တန်းတဝက်မှကျင်းပမဲ့ရွေးကောက်ပွဲမှာလွှတ်တော်နှစ်ရပ်စလုံးကိုထိန်းချုပ်နိုင်တဲ့အထိအနိုင်ရလိမ့်မယ်လို့လည်းအတိုက်ခံ Republican တွေကမျှော်လင့်နေကြပါတယ်။ကြိုတင်မဲပေးတဲ့အလေးအထအားကောင်းလာတဲ့နေရာမှာအရင်သမ္မတဘရက်အိုဘားမားလက်ထက်2014ခုနှစ်နဲ့သမ္မတဟောင်းဒေါ်နယ်ထရန့်လက်ထက်2018ခုနှစ်ထက်ကတောင်မှပိုပြီးများကြောင်းလဲအမေရိကန်ရွေးကောက်ပွဲကြီးကြပ်ရေးအဖွဲ့ကပြောပါတယ်သမ္မတဟောင်းထရန့်ကိုသမ္မတဘိုင်ဒန်အနိုင်ရလိုက်တဲ့2020ရွေးကောက်ပွဲမတိုင်ခင်မှာပဲကိုဗစ်ကာယောဂါကြောင့်မဲယုံတွေမှာလူကိုယ်တိုင်မဲပေးရမှာစိုးရိမ်တာကြောင့်ကြိုတင်မဲပေးနိုင်အောင်စီမင်းစည်းကမ်းတွေကိုရှော့ချပေးထားပါတယ်အင်္ဂါနေ့တက်တန်းဝဲရွေးကောက်ပွဲမှာတော့အောက်လွတ်တော်အမတ်စုစုပေါင်း435နေရာနဲ့အထက်လွတ်တော်ကလစ်လက်နေတဲ့အမတ်35နေရာကိုရွေးချယ်ကြမှာဖြစ်ပါတယ်။2021ခုနှစ်နှစ်ဆန်းပိုင်းကအစလွတ်တော်နေရာစလုံးမှာဒီမိုကရက်တွေကအနည်းငယ်အသာနဲ့ထိန်းထားတာကြောင့်သမ္မတဘိုင်ဒန်အတွက်ဥပဒေပြူရေးမှာအသာစီးရနေခဲ့ပါတယ်ခင်ဗျာ
။အမေရိကန်နိုင်ငံမှာ၃ဘက်ကိုတစ်ချိန်တော့ဖွင့်လက်တစ်ဘက်ကို၃ချိန်ဖွင့်လက်ပါဝါဘောထီအတွက်စုငွေဟာအခုဆို2ဘီလီယံလီဘာဖြစ်သွားပါပြီ။ဘီလီယံနဲ့ဖြစ်ချင်သူတွေကတော့အသေးအတန်ကန်ဆန်းနေကြပါတယ်။စနေနေ့ကအပေါ်ဘောနံပါတ်20နဲ့ပေါက်ကနန်းက845356669ဖြစ်ပြီးတော့ပေါက်တဲ့သူမရှိတဲ့အတွက်အခုဆိုစုဝင်ဟာဒေါ်လာတန်ပေါင်း1900လောက်ထိဖြစ်သွားတာပါ။အပတ်စဉ်တနင်္လာဗုဒ္ဓဖူးနဲ့စနေနေ့တွေမှာထီဖွင့်လေရှိပြီးတော့အခုတနင်္လာနေ့မှာတော့အမြင့်ဆုံးထီစုကြီးပေါက်ခဲ့လို့စုဝင်ကိုတခါတည်းထုတ်ယူမယ်ဆိုရင်တော့800ရမှာဖြစ်ပြီးတော့အပြည့်ယူမယ်ဆိုရင်တော့29နှစ်ကြာအရစ်ကြရယူရမှာဖြစ်ပါတယ်။ Powerball ထီလက်မှတ်တစ်စောင်းကို American Dollar $2ပေးရတဲ့အတွက်ထီပေါက်ခဲ့ရင်တော့အရင်က $2ပဲရှိနေတာပါ။ဒီ Powerball ထီကို American နိုင်ငံကပြည်နယ်45ပြည်နယ်အပြင် Washington DC, Puerto Rico နဲ့ American Virgin Island တွေမှာထိုးနိုင်ပါတယ်။
ဒီ American Dam နဲ့ဖန်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိပိုင်းထိုမီတာ32 kHz 9335နဲ့9383ညပိုင်းထိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ရှင
်ဒီ American Dam ကသတင်းတွေကိုဆက်လက်ပြောပြပေးနေပါတယ်မြောက်ကိုရီးယားကမစ်ဆိုင်းတုံးတွေစံချိန်တင်ပစ်ခတ်နေသလိုတရုတ်နိုင်ငံကထိုင်ဝမ်အပေါ်ဖိအားတွေတိုးနေချိန်မှာပဲညီညွတ်မှုကိုပြသတဲ့အနေနဲ့ဂျပန်နိုင်ငံဟာ9နှစ်တာကာလအတွင်းပထမဦးဆုံးအချိန်ဖြစ်တနင်္ဂနွေနေ့ကနိုင်ငံ12နိုင်ငံကရေတပ်သင်္ဘောတွေကိုဖိတ်ခေါ်ပြီးစီရေးပြပါတယ
်北朝鮮は今年に入り勝ってない高い頻度で
စီမင်းစည်းကမ်းတွေကိုချိုးဖောက်လိုသူတွေတခြားနိုင်ငံတွေရဲ့လုံခြုံရေးနဲ့ငြိမ်းချမ်းရေးကိုဖျက်ဆီးဖို့အင်အားသုံးကျင်သူတွေကိုရင်ဆိုင်ဖို့ကျွန်တော်တို့အသင့်ပါပဲလို့ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိဒါကစီရေးပြပွဲမှာပါဝင်တဲ့ဂျပန်ရဟယင်တင်သင်္ဘောအီဇူမီဘော်ကနေအခမ်းအနားမှာပြောသွားတာဖြစ်ပါတယ်။ဒီနှစ်ကုန်ပိုင်းလောက်မှာကျွန်တော်တို့ရဲ့အမျိုးသားလုံခြုံရေးဆိုင်ရာနှီးပြူရာအသစ်ကိုရေးဆွဲမှာဖြစ်ပြီးကာကွယ်ရေးဆိုင်ရာစွမ်းရည်တွေကိုအများဆုံးအားကောင်းတာမအောင်လှုပ်ဆောင်မယ်လို့သူကပြောပါတယ်။ဝင်းကြီးချုပ်ကီရှိဒါရဲ့အာနာယလစ်ဗရယ်ဒီမိုကရက်ပါတီဟာ9နှစ်အတွင်းကာကွယ်ရေးအသုံးစရိတ်ကိုနှစ်ဆတိုးမြင့်တဲ့အနေနဲ့ပြည်တွင်းအသတင်းထုတ်လွှင့်မှုရဲ့နှစ်ရာခိုင်နှုန်းအသုံးပြုဖို့ကတိပေးခဲ့ပါတယ်။ဂျပန်နိုင်ငံတိုကျိုမြို့တော်အနီးရှင်ကမီပင်လယ်ကွေ့ကစစ်အင်အားပြပွဲမှာတော့အမေရိကန်တောင်ကိုရီးယားဗြိတိန်ဩစတြေးလျစင်ကာပူအိန္ဒိယနဲ့ထိုင်းနိုင်ငံတို့အပါအဝင်တခြားနိုင်ငံတွေကစစ်သင်္ဘော18ဆင်းနဲ့အတူစုစုပေါင်း38ဆင်းပါဝင်ပါတယ်။အဲ့ဒီစီးလေးချင်းမှုမှာရေငုပ်သင်္ဘောတိုက်ဖြတ်ရေးနဲ့ကင်းလက်လေယာဉ်တွေရဟတ်ယာဉ်တွေအပါအဝင်စုစုပေါင်း4ယာဉ်33ဆင်းပြန်တန်းပြပါတယ်ခင်ဗျာ
။တန်ဇေးနီးယားနိုင်ငံမှာတော့ Victoria ကန်တဲကို တနင်္လာနေ့ကခီးတယ်နဲ့လင်းအမှုတန်းစုစုပေါင်း43လိုက်ပါလာတဲ့လင်းတစ်စင်းထိုးကြခဲ့တဲ့အတွက်တည်ဆုံးသူဟာ19ရှိတယ်လို့ဝန်ကြီးချုပ်ကက်ဆမ်မာဂျာလူဝါကအတည်ပြုပြောဆိုပါတယ်လင်းဟာတန်ဇန်းနီးယားက precision air လေကြောင်းလိုင်းကဖြစ်ပါတယ်နိုင်ငံအနောက်မြောက်ပိုင်းကဘူကိုဘာမြို့အနားရောက်မှာ40.1 meter 100လောက်မှာဆိုးရတဲ့ဥရူရာတီကြောင့်ရေထဲကိုထိုးချခဲ့တယ်လို့ဒေသခံရဲတပ်ဖွဲ့အကြီးအကဲကပြောပါတယ်ဒေသကော်မရှင်နာမင်းကြီးကတော့ခီးတဲ39နဲ့လင်းမူလန်4ဦးလိုက်ပါလာတဲ့ PW494 လင်းဟာဂျန်ဆရမ်ကနေပြီးတော့ခီးဂဲရာဒေသကိုပြန်တန်းလာတာဖြစ်ပြီးတော့အခုပြတ်ကျတဲ့နေ့နောက်မှာရေထဲကနေ26ဦးကယ်ထုတ်နိုင်ပြီလို့ပြီးတော့ဆေးရုံကိုပို့ထားတယ်လို့အစောပိုင်းမှာပြောဆိုခဲ့တာပါ။ကုညီကယ်ဆယ်ရေးတွေကိုဆက်လုပ်နေတယ်လို့ပြတ်ကျရတဲ့အကြောင်းရင်းကိုတော့စုံစမ်းစေပဲလို့ပြောပါတယ်
။အီရန်နိုင်ငံမှာသတင်းကွန်တပတ်ကြာဆန္ဒပြပွဲတွေကိုအစိုးရကအကြမ်းဖက်နှိမ်နှင်းတဲ့ကြားမှာပဲတက္ကသိုလ်တွေနဲ့နိုင်ငံအနောက်မြောက်ပိုင်းကတ်ပီနယ်ကလူမျိုးစုတွေအများဆုံးနေထိုင်တဲ့ဒေသတွေမှာတနင်္ဂနွေနေ့ကအစိုးရဆန့်ကျင်ဆန္ဒပြပွဲတွေထပ်မံဖြစ်ပွားနေပါတယ်။ကတ်လူမျိုးအမျိုးသမီးမာရှာအမနီဟာမွတ်စလင်အမျိုးသမီးတွေရဲ့ခေါင်းစည်းပွားကိုစနစ်တကျမချုံလို့ဆိုပြီးဘာသာရေးရဲတွေဖမ်းဆီးထားစဉ်သေဆုံးခဲ့ရာကစက်တင်ဘာလလယ်ကစပြီးဆန္ဒပြပွဲတွေပေါ်ပေါက်နေပါတယ်။2021ခုနှစ်ကလောင်စာဆီဈေးကြီးမြင့်လို့ပေါ်ပေါက်လာတဲ့ဆန္ဒပြပွဲနဲ့မတူဘဲအခုအစိုးရစန့်ကျင်ရေးလမ်းပေါ်ထွက်ဆန္ဒပြပွဲတွေဟာတနိုင်ငံလုံးပြန့်နှံ့သွားကစာတင်ကြောင်းတွေတက္ကသိုလ်တွေနဲ့လူအဖွဲ့အစည်းအလွှာအလုံးပါဝင်ကလက်လျှော့သွားမဲ့လက္ခဏာမတွေ့ရဘူးလို့ဆိုပါတယ်ခင်ဗျာ။
အရှိလေပိုင်းဒေတာရင်းကဒုက္ခရောက်နေသူတွေအတွက်ဆူတောင်းပေးနေပါတယ်လို့ပိုယဟန်မင်းကြီးဖရန်စစ်ကသူ့ရဲ့ဘာရင်းခီးစဉ်နောက်ဆုံးနေ့ဖြစ်တဲ့တနင်္လာနေ့မှာပြောကြားလိုက်ပါတယ်။ဘာရင်းကလည်းပြင်သစ်ကိုမထွက်ခွာခင်ဆူတောင်းပွဲမှာတော့ယူကရိန်းကတိတ်ပြီးဒုက္ခရောက်နေသူတွေအတွက်ရောယူကရိန်းစစ်ပွဲအမြန်ပြီးဆုံးစေဖို့ပါဝိုင်းဝန်းပြီးတော့ဆူတောင်းပေးဖို့တိုက်တွန်းခဲ့ပါတယ်။အသက်85နှစ်ရှိပြီဖြစ်တဲ့ပိုယဟန်မင်းကြီးဟာမွတ်စလင်အများစုနေထိုင်ရာဘာရင်းနိုင်ငံကိုလေးရကြခီးစင်သွားရောက်ပြီးတော့ထိပ်ပိုင်းမွတ်စလင်အရာရှိတွေနဲ့ရောဒေသခံကက်သလစ်ဘာသာဝင်တွေနဲ့ပါတွေ့ဆုံခဲ့တာဖြစ်ပါတယ်။စနေနေ့ကတော့လူပေါင်း3000လောက်တက်ရောက်တဲ့လူမှုစုတောင်းပွဲကျင်းပခဲ့တာဖြစ်ပါတယ်။ကက်သလစ်ဘာသာဝင် 8000 လောက်နေထိုင်တဲ့ဘာရင်းနိုင်ငံဟာဗက်တီကန်နန်းတော်နဲ့2000ပြည့်နှစ်ကလေးကတရားဝင်ဆက်ဆံရေးထားရှိတာဖြစ်ပြီးတော့အဲ့ဒီနိုင်ငံမှာအလုပ်လုပ်ကြနေသူအများစုဟာဖိလစ်ပိုင်နဲ့တခြားအာရှတိုက်တာတွေဖြစ်ပါတယ်။တနင်္လာနေ့မနက်ခင်းထိတ်တန်းရောက်သတင်းတွေကိုကိုခင်မောင်စိုးနဲ့မင်းနဲ့အတူပြောပြပေးခဲ့တာပါအခုတော့သတင်းဆောင်မတွေကိုထုတ်လွှင့်ပေးပါမယ်ပထမအဆုံးတော့အမေရိကန်နိုင်ငံမှာအင်ကာနဲ့ကျင်းပမဲ့ရွေးကောက်ပွဲရဲ့နောက်ဆုံးအခြေအနေကိုကြည့်ရအောင်ပါအင်ကာနဲ့မှာကျင်းပမဲ့အမေရိကန်တက်တန်းဝက်ရွေးကောက်ပွဲမှာအာရှအနယ်ဘွားတွေလည်းဝင်ရောက်ပြီးတော့ရှင်ပြိုင်ကြမှာဖြစ်ပါတယ်တက်ဆက်ပြည်နယ်မှာတော့ဟူစတန်မျိုးသားတွေရဲ့၄ဘုံ၃ဘုံလောက်ကအာရှတိုက်တာတွေဖြစ်ပါတယ်ဒီထဲကအာရှတိုက်တာတချို့ရွေးကောက်ပွဲမှာလည်းပါဝင်ရှင်ပြန်ကြမှာပါသူတို့ရဲ့ထောက်ခံမဲ့ရနိုင်တဲ့အခြေအနေတွေစိန်ခေါ်မှုတွေနဲ့ပတ်သက်ပြီးတော့ VOA သတင်းတောင် Elizabeth Lee ကသတင်းပေးပို့ထားပါတယ်ကိုညောင်ဝင်းအောင်ကပြောပြပေးမှာပ
ါရှင်းနေဖြစ်တဲ့တရုတ်နယ်ဘွားအမေရိကန်နိုင်ငံသားဂျင်းဝူဟာအိမ်မှာအလုပ်တွေကူလို့ရပေမဲ့လူတူကြားမှာတော့ Texas ပြည်နယ်လွှတ်တော်မှဖြစ်ပါတယ်
This is actually something that I had wanted.
ဒါကကျွန်တော်ဘဝမှာကောင်းတဲ့အတွေ့အကြုံတရအဖြစ်နဲ့ကျွန်တော်လုပ်ချင်နေခဲ့တာပါ
။ပြည်ထောင်ငံကနေအမေရိကန်ကိုရွှေ့ပြောင်းအခြေချလာသူဖြစ်တဲ့ဝူဟာလူမျိုးစုံရှိတဲ့ဟျူစတန်မြို့ကိုကိုးစားပြုတဲ့ပြည်내အမတ်အဖြစ်လွန်ခဲ့တဲ့10နှစ်ကစလို့ရွေးချယ်ခံရပါတယ်။သူ့လူအဖွဲ့အစည်းမှာလူမျိုးပေါင်းစုံကိုကိုးစားပြုနေရသူဖြစ်တာမို့သူ့လူမျိုးကိစ္စကိုရှည်ရမ်းတင်ပြောဆိုလို့မရှိဘူးလို့ဆိုပါတယ်။အဲ့ဒီအချိန်ကစလို့ဝူဟာသူကိုယ်သူအာရှပွားအမေရိကန်အဖြစ်နဲ့သာယုံကြည်ယက်တည်လာခဲ့ပါလေ
Hispanic candidates and you see
စပိန်နယ်ဘွားကိုယ်စားလှယ်လောင်းပဲဖြစ်ဖြစ်အာဖရိကနယ်ဘွားကိုယ်စားလှယ်လောင်းနဲ့ LGBT ကိုယ်စားလှယ်လောင်းနေဆိုရင်သူတို့နဲ့ဓာတ်ရိုက်သက်ဆိုင်တဲ့လူမျိုးစုအတိုင်းအဝန်ဒါမှမဟုတ်အကျိုးတူလိုလားမှုရှိတဲ့လူမှုအတိုင်းအဝန်အခိုင်အမာရှိကြပါတယ်သူတို့လူအဖွဲ့အစည်းအတွက်ပြောဆိုစည်းရုံးမဲဆွယ်တတ်ပါတယ်ကျွန်တော်တို့ကြတော့အာရှသားဖြစ်နေလို့ထောက်ခံမဲ့သူရှိနိုင်ပါမလားဆိုပြီးဘာလို့စိုးရိမ်နေရမှာလဲဗျာ
မစ္စတာဝူနဲ့မတူကွဲပြားသူကတော့အိန္ဒိယနယ်ပွားဂျေဆင်ဂျိုးဆက်ပါသူက Republican တွေရဲ့ရှေးယိုနီအတိုင်းစည်းရုံးသူပ
ါ I don't agree with the identity politics I
always ကျွန်တော်ကလူမျိုးစုကိုစားပြုတဲ့နိုင်ငံရေးမျိုးကိုအယုံကြည်မရှိပါဘူး Republican တယောက်အနေနဲ့ပဲမဲဆွယ်ပါတယ်ကျွန်တော်လူမျိုးအတွက် တခုခုလှုပ်ပေးမယ်ဆိုတဲ့ဤကိုလည်းမသုံးပါဘူ
းအိန္ဒိယကနေရွှေပြောင်းအခြေချလာတဲ့ဂျိုးဆက်ဟာရီပဘလစ်ကန်ကိုကိုစားပြုပြီးတက်ဆက်စ်ပြည်နယ်တွင်တရားသူကြီးယာဒူးတခုအတွက်ဖော့ဘန်ကောင်တီကနေဒုတိယအကြိမ်ဝင်တိုင်သူပါသူသာအရွေးခံရရင်လက်ထက်လိုင်စင်တွေထုတ်ပေးနိုင်လိမ့်မယ်ရင်စည်းကမ်းလမ်းစည်းကမ်းချိုးဖောက်လို့ဆိုပြီးလွဲမှားစွာဒဏ်ရိုက်ခံရမှုတွေကိုဖြေရှင်းပေးနိုင်လိမ့်မယ်လို့ဆိုပါတယ
် One of the lesson I learned is your name recognition
ကျွန်တော်အတွေ့အကြုံအရငွေကြေးပိုင်ဆိုင်မှုတဲ့စာရင်ကိုယ်နာမည်ကိုသူတို့မှတ်မိသွားဖို့ကတိတ်အရေးကြီးပါတယ်နောက်ပြီးအလုပ်လုပ်ပြဖို့လည်းလိုပါတယ်လူမှုရေးပွဲတွေလူထုအဖွဲ့အစည်းတွင်လုပ်တဲ့ပွဲတွေမှာများများပါနိုင်လေကိုယ့်ကိုသူတို့ကပိုသိလိမ့်ပါပဲ
အာဆာအနွယ်ဘွားမဲဆန္ဒရှင်အများစုကနိုင်ငံရေးပါတီနဲ့ပတ်သက်ပြီးသိနားမလဲကြတော့သူ့ကိုလူပိုသိအောင်လုပ်နေရတာကသူ့အတွက်စိန်ခေါ်ချက်လို့ဂျိုးဆပ်ကပြောပါတယ
် The word is democrat or democracy
လူတယောက်ကသူဟာဒီမိုကရက်ပါတီကပါလို့ပြောလိုက်ရင်ဒါဟာဒီမိုကရေစီနဲ့တနည်းတစ်ပုံဆက်ဆက်နေမှာပဲဆိုပြီးတခြားလူတွေကတွေးတက်ကြပါတယ်ဒါနဲ့ပဲသူ့ကိုမဲပေးလိုက်ကြပါတယ်တကယ်တော့ဘယ်ပါတီကဘာအတွက်ဘယ်လိုအလုပ်လုပ်နေသလဲဆိုတာမဲဆန္ဒရှင်တွေတေးကြမသိကြပါဘူး
ဂျင်းဝူအတွက်စင်ကိုချက်ကတော့သူ့ဝန်ကျင်ကအာရှသားတွေဟာနိုင်ငံရေးနဲ့အစိုးရဆိုရင်ကြောက်ရွံ့နေတတ်ကြပါလေ
A lot of people who are in these communities
ဒီမျိုးနယ်မှာနေတဲ့လူအများစုကမူရင်းနိုင်ငံတွေမှာအစိုးရတွေကသူတို့ရဲ့မိတ်ဆွေတွေမဟုတ်ကြပါဘူးတခုခုဝေဖန်မိရင်ကိုယ်စိုးရင်ချက်ကိုလွတ်လပ်စွာထုတ်ဖော်ပြောမိရင်စိုးကြိုးတွေတွေ့ကြုံခဲ့ရတာဆိုတော့နိုင်ငံရေးနဲ့သိပ်မပတ်သက်ချင်ကြပါဘူး
ရွေးကောက်ပွဲမှာတဲကြွစွာပါဝင်လာစေရေးရွှေပြောင်းအခြေချသူတွေကိုဘူယောဂျိုးဆက်ကပါအသိပညာပေးတာအားပေးတာလုပ်ရင်းလူတွေကသူတို့ကိုစားပြုတဲ့ပါတီကိုမဲပေးကြလိမ့်မယ်လို့မျှော်လင့်နေပါတယ်ခင်ဗျာ
။ကိုညံဝင်းအောင်တင်ပြပေးခဲ့တာပါအခုတော့ယူကရိန်းစစ်ပွဲဆိုင်ရာသတင်းတွေကိုဆက်ပြီးတော့တင်ပြပေးပါမယ်။ယူကရိန်းနိုင်ငံတဲကကောင်တက်ဒီဆိုတဲ့အဖွဲ့ဟာယူကရိန်းနယ်မြေကာကွယ်ရေးအတွက်တိုက်ပွဲဝင်နေတဲ့စစ်ပက်တပ်ဖွဲ့ဝင်တွေကိုအရေးပေါ်သူနာပြုစုမှုတွေနဲ့တိုက်ခိုက်ရေးနည်းပြဟာတွေကိုတင်ကြားပေးနေတဲ့စေတနာဝန်ထမ်းတွေနဲ့ဖွဲ့ထားတဲ့အဖွဲ့ပါ။ဒီစေတနာဝန်ထမ်းစစ်ပက်တပ်ဖွဲ့တွေကိုလည်းဖွဲ့စည်းပေးနေတာလည်းဖြစ်ပါတယ်။ Chief Data က Combat Beast အဖွဲ့ဝင်တွေနဲ့တွေ့ဆုံခဲ့တဲ့ VOA သတင်းတောက် Anna Costa Shanko ကနေသတင်းပေးပို့ထားတာကိုနန်းလောင်ကဆက်ပြီးပြောပြပေးပါမယ်။
စေတနာဝန်ထမ်းတွေကိုလေ့ကျင့်သင်ကြားပေးနေတဲ့စီရဲနီးပြူဟာရီဟာတကယ့်တိုက်ပွဲအခြေအနေနဲ့အတော်ကိုနှိဆက်ပါတယ်။နာဇာဟာရညကာဒီလိုအပတ်စဉ်သင်တန်းတွေကိုပေးနေသူဖြစ်ပါတယ
်။
2014ခုနှစ်လောက်တုန်းကစစ်ဖက်ရှေးဦးသူနာပြုစုနေသင်တန်းတပူပါတယ်။ခက်ခဲလွန်းတဲ့အခြေအနေမျိုးတွေမှာဘယ်လိုဆေးကုသမှုပေးရမလဲဆိုတာကျွန်တော်နားလည်ပါတယ်
။ရုရှားတို့ရဲ့ကျူးကျော်မှုနဲ့ရင်ဆိုင်နေရတဲ့ယူကရိန်းရှေ့တန်းစစ်မျက်နှာကိုရောက်နေတဲ့နာဇာဟာသူတတ်ထားသမျှတခြားသူတွေကိုတင် जा ပေးခြင်းဖြင့်အကောင်းဆုံးအသုံးချနိုင်မယ်ဆိုတာသဘောပေါက်ခဲ့တာ
ပါ။ဟုတ်မှာပြချွာလာ
။ဆေးဘဆိုင်ရာအတွေ့အကြုံတချို့ရှိထားတဲ့အတွေ့နယ်မြေကာကွယ်ရေးစစ်တပ်ဖွဲ့မှအလုံလျှောက်ခဲ့ပါတယ်။ကျွန်တော်ကိုလူနာတင်ရင်တစ်ခုမှတာဝန်ချခဲ့ပါတယ်။ Chief Data မှာအဲ့ဒီအချိန်တုန်းကဆေးဘဆိုင်ရာအဆောက်အအုံတွေလက်လန်းမမီတဲ့အတွေ့အဲ့ဒီကတိကြိုက်တန်ရာရသူတွေကိုဘေးလွတ်ရာကိုခေါ်ထုတ်ရပါတယ်။
အဲ့ဒီလိုအခြေအနေတွေကြောင့်ဟရညက်ဦးဆောင်ပြီးတော့စေတနာဝန်ထမ်းအဖွဲ့ကိုဖွဲ့ခဲ့ပါတယ်။လူတွေကိုစေကုသမှုပေးနေအောင်အရေးပေါ်ရှေးဥတုနာပြုစုနည်းတင်နန်းတွေကိုသူ့အဖွဲ့မှတင် जा ပေးပါတယ်။သူလေးစားအားကျတဲ့အမေရိကန်လက်ဝဲအကျော်အမော်မိုဟာမက်အလီရဲ့အထင်ကရပြောစကားတစ်ခုကိုယူပြီးတော့တိုက်ပွဲဝင်ပြများလို့အဓိပ္ပာယ်ရတဲ့ Combat B ဆိုပြီးတော့သူ့အဖွဲ့ကိုနာမည်ပေးခဲ့တာပါ။
Some fly like a butterfly.
ကျွန်တော်လက်ဝဲထိုးခဲ့ဘူးပါတယ်ဗျ။မိုဟာမက်အလီကကျွန်တော်အကြိုက်ဆုံးသူတွေထဲကတယောက်ပါကျွန်တော်အခန်းထဲမှာသူ့ပိုစတာကတ်ထားပါတယ်လက်ပြတွေလိုပြန်ဝဲပြီးပြာပရုံးတွေလိုအစိတ်ဆူးတွေရှိပါစေဆိုတဲ့သူပြောတဲ့စကားကိုကျွန်တော်သဘောကျပါတယ်ပြားတွေကယူကရိန်းအတွက်တိတ်ပြီးအဓိပ္ပာယ်ရှိပါတယ်ဒါကြောင့်တိုက်ပွဲဝင်ပြားများဆိုတဲ့အမည်မွေးဖွားလာတာဖြစ်ပါတယ်
အမေရိကန်လူမှုအဖွဲ့တစ်ခုဖြစ်တဲ့ United Help Ukraine ကဟရနက်တို့အဖွဲ့ကိုရှေ့ဥတုနာပြုစုရေးဆေးအိတ်တွေကိုပို့ပေးပါတယ
်။
မလကရဲကအမေရိကန်လူမှုအဖွဲ့နဲ့ကျွန်တော်တို့အဆက်အသွယ်ရှိထားပါတယ်။တွေးတိတ်ကိရိယာတွေနဲ့ရှေ့ဥတုနာပြုစုရေးအတွက်ကျွန်တော်တို့လိုအပ်သမျှဆေးပစ္စည်းတွေကိုနေတိုးအဖွဲ့စံတတ်မှတ်ချက်တွေနဲ့အညီပို့ပေးတာပါ။
တိုက်ပွဲဖြစ်နေတဲ့ကာလတွေမှာဆိုရင်ဒဏ်ရာရတပ်သားတို့ကိုဆရာဝန်စီခေါ်ရဖို့တနအီကျော်လောက်ဆောင်ရတယ်လို့လည်းသူကပြောပါတယ်။ ဒါကြောင့်လည်းတပ်သားတွေကိုယ်တိုင်ရှေးဥတုနာပြည်သူနီးတမျောက်ထားဖို့အရေးကြီးပါတယ
်
ကိုကိုကိုတွေးတိတ်အောင်ဘယ်လိုလုပ်ရမလဲဆိုတာသိထားဖို့အရေးကြီးပါတယ်ဘာဖြစ်လို့လဲဆိုတော့ဒဏ်ရာရတဲ့တပ်သားကတိုက်ပွဲထဲမှာတယောက်တည်းဖြစ်နေတယ်လို့ပါဒါကြောင့်တွေးတိတ်ကိရိယာကိုလက်နှစ်ဖက်စလုံးနဲ့တတ်တတ်အောင်ကျွန်တော်တို့သင်ပေးပါတယ်တွေးထက်လွန်လာရင်35စက္ကန့်ကနေ40စက္ကန့်လောက်အတွင်းတတိလစ်သွားတတ်တဲ့တာရကတွေရှိတဲ့အတွေ့25စက္ကန့်နဲ့သွေးတိတ်ကရိယာအပိတတ်ဆင်တင်ပါတယ်
။ Combat Beast တင်းနန်းဆရာတွေကယူကရိန်းစစ်သနဝန်ထမ်းတွေကိုတက်ခရဲ့နီးပြူဟာတွေပါတင်ပေးတာပါ။လက်ရှိမှာတော့ရှေ့ရန်ပြန်တပ်သားတွေရောအတွေ့အကြုံရှိတဲ့စစ်သနဝန်ထမ်းတွေကိုပါ Combat Beast အဖွဲ့ကသိချင်းတင်ကြားပေးနေတာပါ။
Занятия проходим мы дуже часто.
ကျွန်တော်တို့မကြာခဏတင်းနန်းတွေတက်ရပါတယ်။ပုံမှန်တင်နန်းတွေလည်းရှိပါတယ်။အသက်ရှင်ရက်တည်ရေးဆွမ်းအနေနဲ့ကျူးကျော်သူတွေလက်ကကိုမြေကိုရေကိုကာကွယ်နိုင်မဲ့အသက်ပညာတွေကိုလည်းကျွန်တော်တို့ကိုတင် जा ပေးပါတယ်
။ကိုသဘောဆန္ဒနဲ့အခုလိုတင်နန်းလာတက်နေကြသူတွေထက်ကတချို့တင်နန်းသားတွေကတော့မကြာခင်ယူကရိန်းစစ်တပ်မှဝင်ရောက်စစ်မှုထမ်းဖို့ပြင်ဆင်ထားကြတာဖြစ်ပါတယ်
။နန်းလောင်တင်ပြပေးခဲ့တာပါ။အခုနောက်ထပ်ယူကရိန်းသတင်းတပုတ်ကိုဆက်ပြောပြပါရစေ။အသက်16နှစ်အရွယ်ယူကရိန်းလူငယ်လေးမိုက်ဂီတန်ဟာဆရာဝန်တယောက်ဖြစ်ချင်ပါတယ်။ဒါပေမဲ့ဒီချိန်မှာတော့မဖြစ်နိုင်တော့ပါဘူး။သူဟာတခြားသူ့လိုရွယ်သူယူကရိန်းလူငယ်အမျိုးသားအမျိုးသမီးတွေလိုပဲရှေ့နှစ်မျက်နှာမှာရုရှားရဲ့ကျူးကျော်စစ်ကိုတွန်းလှန်ဖို့တာဝန်ထမ်းဆောင်နေပါတယ်။အန်နာကော့စတူရှန်ကိုသတင်းပေးပို့ထားတာကိုကိုခင်မောင်စုံမင်းကပြောပြပေးပါမယ်။
ကျန်သူရဲ့တင်ကားတစ်စီးကိုတိုက်ခတ်ရမှာအသက်16နှစ်အရွယ်မိုင်ကတာတို့ကပူးပေါင်းလှုပ်ဆောင်နေကြပါတယ်။သူဟာယူကရိန်းစစ်တပ်မှဝေဟင်ကင်းထောက်တယောက်ဖြစ်ပေမဲ့ရုရှားကျူးကျော်စစ်ဖြစ်ပွားပြီးတဲ့နောက်စစ်မြေပြင်စေးတပ်သားတိုက်ခတ်ရေးသမားတယောက်အဖြစ်စတင်ခဲ့ရပါတယ
်။ I have studied in National University of Ukraine.
ကျွန်တော်ဟာတာရိုတီဒီလာ Defense အရန်တန်းနဲ့ဘိုဂိုမိုလက်ယူကရိန်းအမျိုးသားတက္ကသိုလ်မှာသင်တန်းတက်နေရတာဟာတော်တော်ကိုကံအကြောင်းမလာတဲ့အဖြစ်ဆိုကြီးကြောင်ဖြစ်ပါတယ်။ကျွန်တော်ဆရာရဲ့စေယုံမှာဘာအကူအညီပေးရမလဲဆိုပြီးမေးခဲ့ပါတယ်။ဆရာကဘာမှမလိုဘူးအရာရာအဆင်ပြေပါတယ်။သူ့မှာဆေးဘက်ဆိုင်ရာစင်တာတစ်ခုကိုဦးဆောင်လုပ်ပေးနေတဲ့မိတ်ဆွေတူရှိပါတယ်လို့ပြောဆိုပါတယ်။
ပြီးခဲ့တဲ့စက်တင်ဘာလအတွင်းကရုရှားလက်အောက်ကနေလွတ်မြောက်ခဲ့တဲ့ရှက်ကန်ကော့မြို့မှာ VOA သတင်းအဖွဲ့ကနေမိုင်ကတာကိုတွေးဆုံပြီးမေးမြန်းခဲ့ပါတယ်။ယူကရိန်းတပ်ဖွဲ့တွေဟာအစစ်မြင့်တိကျတဲ့လက်နက်တွေကိုအသုံးပြုပြီးရုရှားတွေကိုတံပြန်တိုက်ခိုက်ခဲ့တဲ့အတွေ့အဲ့ဒီမြို့လေးကိုအပြစ်အစီများများဆားဆားမရှိဘဲနဲ့ပြန်လည်သိမ်းပိုက်နိုင်ခဲ့ပါတယ်။ဒါအပြင်သူတို့အနေနဲ့နီးပြူဟာမြောက်ဆေးဘက်ဆိုင်ရာတင်နန်းတွေတက်ရောက်ခဲ့တဲ့အတွေ့အကြောင်းအသက်တွေတော်တော်များများကိုကယ်တင်နိုင်ခဲ့ပါတယ်။
American volunteers help us
American ကနေစေတနာဝန်ထမ်းလာရောက်ကူညီသူတွေကကျွန်တော်တို့ကိုအများကြီးအကူအညီပေးပါတယ်။တေကျေထိခိုက်ဒဏ်ရာရသူတွေကိုဂရုစိုက်ပေးတဲ့နီးပြူဟာမြောက်တိုက်ခိုက်နီးပြစေတနာဝန်ထမ်းတွေလည်းကျွန်တော်တို့မှာရှိပါတယ်
။ Mikeetter ရဲ့ပထမဦးဆုံးစစ်ပွဲကိုထိတွေ့ရတာကသူ့လိုပဲစစ်မြေပြင်ဆေးမှုတအူးဖြစ်တဲ့ Christina နဲ့အတူ Kharkiv ဒေသမှာမေလာတဲ့တုန်းကအရက်သားတွေကိုကူညီကယ်ဆယ်ခဲ့စဉ်ကဖြစ်ပါတယ်။
Мы были дуже близко до наших оккупантів.
Чмаро နိုင်ငံကိုတိမ့်ပိတ်ထားတဲ့ရန်သူတွေကတိတ်ကိုနီးကပ်နေပါတယ်။လက်နက်ကြီးကြီးစံတွေကလည်းကျပြီးပေါက်နေတာပါ။ဒီချိန်မှာအမျိုးသမီးကြီးတူရဲ့ကြိုးရိုးမှခြင်းမှာဒဏ်ရာပြင်းပြင်းထန်ထန်ရနေပါတယ်။သူ့ကိုမိုက်ကီတာကရှာတွေ့တဲ့အခါမှာတော့သူ့ရဲ့ခါရိုးကကျိုးနေပါတယ်။ဒါကိုမိုက်ကီတာကချက်ချင်းပဲအမှန်ကန်ကန်လှုပ်ဆောင်ပေးပြီးအန်ဒီရီဂျားကလည်းကယ်ထုတ်နိုင်ခဲ့ပါတယ်။ဒီလိုနီးနဲ့သူကအမျိုးသမီးကြီးရဲ့အသက်ကိုကယ်နိုင်ခဲ့ပါတယ်။အခုဆိုအဲ့ဒီအမျိုးသမီးကြီးလည်းပြန်ပြီးတော့လမ်းလျှောက်နိုင်ပါပြီ။တိတ်ကိုကျေးဇူးတင်စရာကောင်းပါတယ်
။မိုင်ကတာလိုပါပဲခရစ်စတီနာအနေနဲ့လည်းယူကရိန်းစစ်တပ်မှာတာဝန်ထမ်းဆောင်ရမယ်ဆိုတာကြိုသိခဲ့ပါတယ်။သူဟာအိုင်ဗင်နိုဖရန်ကီပီယိုကဖြစ်ပြီးလစ်တူရေးနီးယားနိုင်ငံကစပင်းအလှပြုပြင်ဆိုင်မှာအလုပ်လုပ်ခဲ့ပါတယ်။ဒါပေမဲ့သူ့အနေနဲ့ရုရှားကျူးကျော်စစ်မတိုင်ခင်လေးမှာပဲယူကရိန်းနိုင်ငံကိုပြန်လာခဲ့ပါတယ်။
Я дуже хотіла бути медиком.
Чима пайсен тамя го тагє пі. Чобу ей далоу не п'ян ла ла ба. Сім'ї бен ма сіну п'яне тауан танцам бу дуе. Юкрин сіта тэ го. Феврі нэсэ ліє ма вэн лай ба.
Аларю майкета ані не ле ту тайн джі га лу ат тамя ачэй най ма салла джі тай бу вэн бу сон бя та ба ре.
I am already 6 months.
ကျွန်တော်ရှေ့တန်းစစ်မျက်နှာပြင်မှာ6လလောက်တာဝန်ထမ်းဆောင်ခဲ့ပြီးတိတ်ကိုပင်ပန်းပါတယ်အလုတ်ကိုမလုတ်ချင်တော့လောက်အောင်ပါပဲဒါပေမဲ့ကျွန်တော်တို့နိုင်ငံကိုကျူးကျော်နေတဲ့ရုရှားအကြမ်းဖက်သမားတွေဟာကျွန်တော်တို့ပြည်သူအယက်သားတွေကိုနှိပ်စက်နေတာတပ်ဖြတ်နေတာတွေ မိန်းကလေးတွေကလေးတွေအပေါ်မှာစိုးစိုးဝါးဝါးပြုမှုနေကြတာတွေအဲ့ဒါတွေကြောင့်ကျွန်တော်မှအခုလိုဆက်လက်တာဝန်ထမ်းဆောင်ဖို့အတွက်စွမ်းအင်တက်တီတွေရှိလာတာပါ
ခရစ်စတီနာကတော့ဒီစစ်ပွဲကြီးပြီးဆုံးသွားရင်သူကျွမ်းကျင်တဲ့အလုပ်ဟောင်းသဘင်ပြုပြင်တဲ့အလုပ်ကိုပဲပြန်လုပ်တော့မယ်လို့ရည်ရွယ်ထားပါတယ်အလားတူမိုက်ကတာကလည်းလူသားတွေရဲ့အသက်ကိုဆက်လက်ကယ်ဆယ်နိုင်ဖို့အတွက်အုံနောက်နဲ့အာယုံကျော်ဆိုင်ရာနျူရိုဆာဂျရီဆေးပညာကိုဆက်လက်လေ့လာသင်ကြားရေးပြန်လုပ်နိုင်လိမ့်မယ်လို့မျှော်လင့်နေပါတယ်ခင်ဗျာ
ကိုခင်မောင်ဆုံးမင်းတင်ပြခဲ့တာပါအခုတော့အာနာရှင်ရဲ့စီးပွားရေးဆိုင်ရာပြောကြားချက်နဲ့ပတ်သက်တဲ့လေ့လာချက်တခုကိုတင်ပြပေးဖို့ရှိပါတယ်အာနာရှင်တောင်းမြတ်မြတ်ဟာစီးပွားရေးဖွံ့ဖြိုးမှုကိုရှင်းရွှဲထက်တိတိတသားပုံရိပ်ချက်ပြောဆိုတယ်လို့နိုင်ငံရေးညာဘက်ငင်ဝင်းပြဂျူရုတပ်ပုံတွေကိုလေ့လာပြီးတော့ပြုစုထားတဲ့သူတေသနာတခုမှာဖော်ပြထားပါတယ်။တရုတ်ပါဝင်အာနာရှင်အစိုးရရဲ့စီကနေအချက်လက်တွေရဲ့ယုံကြည်စိတ်ချရမှုနဲ့ပတ်သက်ပြီးတော့လည်းစီးပွားရေးပညာရှင်တွေကမေးခွန်းထုတ်နေကြတာပါ။ Henry Ridgway ရဲ့သတင်းဆောင်မကိုတော့မတ်သိင်ရင်ထိုက်ကပြောပြပေးပါမယ်
။သူတေသနာစစ်တမ်းမှာအဓိကအကြောင်းအရာအဖြစ်စတင်ထားတာကတော့ဒီမိုကရေစီပဲဖြစ်ဖြစ်အာနာရှင်ပဲဖြစ်ဖြစ်ကောင်းဆောင်အလုံးဟာစီးပွားရေးဖွံ့ဖြိုးမှုကိုဂုဏ်ယူဝင့်ကြွားပြောဆိုလိုကြတယ်ဆိုတဲ့အချက်ပဲဖြစ်ပါတယ်။ Louis Martinez ကစာတန်းကိုရေးသားသူဖြစ်ပါတယ်
။ So everyone would always want to paint.
ပူပီးစီမံတာယာတဲ့ပုံရိပ်တစ်ခုကိုပဲလူတိုင်းကအမြဲတမ်းပုံဖော်လိုကြပါတယ်။အရေးကြီးတဲ့ကွဲပြားခြားနားချက်ကတော့ဒီမိုကရေစီနိုင်ငံတစ်ခုမှာတော့အလုံးကိုထိန်းချောင်းချိန်ညှိမှုရှိတာကြောင့်ဒီလိုအပြုအမူတွေကိုတနည်းတစ်ပုံနဲ့ထိန်းထားစီပါတယ်။အခြေခံအယူဆကတော့ဒီမိုကရေစီမဟုတ်တဲ့အစိုးရတွေကိုလေးလာတဲ့အခါမှာတော့ထိန်းချောင်းချိန်ညှိမှုကအတော်လေးလစ်ဟင်းတဲ့အချက်ဖြစ်ပါတယ်
။အစိုးရရဲ့အချက်လက်တွေကိုအမြဲတမ်းစိတ်ချထားလို့မရနိုင်တဲ့အခါမှာစီးပွားရေးဖွံ့ဖြိုးမှုကိုဘယ်လိုတိုင်တာနိုင်ကြပါသလဲ။ညာပိုင်းလျှက်စင်ပြီးအရှိန်အဝါကိုတိုင်တာတဲ့ဂျူရုတပ်ပုံတွေဟာဆိုရင်စီးပွားရေးလှုပ်ရှားမှုကိုနီးနီးဆက်ဆက်ကိုစားပြုနိုင်တယ်ဆိုတာကိုသူတေသနာမှာဖော်ပြပါတယ်။ကိုရီးယားကျွန်းဆွယ်ကညာပိုင်းမြင်ကွင်းတွေကမြင်သာတဲ့ဥပမာတစ်ခုဖြစ်ပါတယ်
။ As an economy grows,
စီးပွားရေးကြီးထွားဖွံ့ဖြိုးမှုတွေနဲ့အတူအခြေခံအဆောက်အအုံတွေလိုလမ်းမီးတွေနောက်ပြီးတော့အိမ်တွေနဲ့စက်ရုံတွေလိုအရာတွေကိုတည်ဆောက်ကြပါတယ်
။နိုင်ငံတစ်ခုရဲ့ဒီမိုကရေစီအတိုင်းအတာအဖြစ်ဝါရှင်တန်ချေဆိုင် Freedom House ရဲ့အချက်လက်တွေကိုမာတီနက်စ်ကသုံးပါတယ်။အဲ့ဒီနောက်တရားဝင် GDP ပြည်တွင်းအသတင်းထုတ်လွှင့်မှုအချက်လက်တွေကိုညပိုင်းတောက်ပမှုဂျူရုဓာတ်ပုံတွေကညွှန်ပြတဲ့စီးပွားရေးဖွံ့ဖြိုးမှုနဲ့နှိုင်းယှဉ်ပါတယ်
။ What I find is that
ညပိုင်းမှာထိန်လင်းတောက်ပမှုဒန်းတူလောက်ရှိတဲ့နိုင်ငံတစ်ခုကိုရွေးပါ။ဒီနိုင်ငံတစ်ခုမှာတနိုင်ငံကပို့ပြီးဒီမိုကရေစီဖြစ်ထွန်းတဲ့နိုင်ငံဖြစ်ပါတယ်။ဒီနှစ်နိုင်ငံအနေနဲ့ဖွံ့ဖြိုးမှုကပမာဏအတူတူလောက်ပဲရှိပေမဲ့ပိုပြီးဒီမိုကရေစီဖြစ်ထွန်းတဲ့နိုင်ငံက GDP ဖွံ့ဖြိုးမှုကိုပေါ်ပြချက်မှာပိုပြီးနည်းပါတယ
်။နိုင်ငံ184ခုရဲ့နှစ်ပေါင်း20ကျော်အတွင်း GDP အချက်လက်တွေနဲ့ဂျူဒုအချက်လက်တွေကိုမာတီနက်စ်ကလေ့လာခဲ့တာပါ။အာနာရှင်တွေက GDP ဖွံ့ဖြိုးမှုကိုရှင်းရွှဲထက်ပုံကြီးချက်ပြောကြတယ်ဆိုတဲ့ပုံစံကတိတ်ကိုရှင်းပါတယ်
။ When we compare
ပိုတည်ငြိမ်ပြီးယုံကြည်စိတ်ချရတဲ့ဒီမိုကရေစီနိုင်ငံတွေနဲ့အာနာရှင်ပူပြီးဆန်တဲ့အစိုးရတွေကိုနှိုင်းယှဉ်တဲ့အခါမှာ30ကနေ35ရာခိုင်နှုန်းလောက်ကွာခြားချက်ရှိပါတယ်ဆိုလိုတာကတော့တကယ်တမ်းဖွံ့ဖြိုးမှုက1ရာခိုင်နှုန်းလောက်ရှိတယ်ဆိုရင်အာနာရှင်အစိုးရကတော့ 1.3 ရာခိုင်နှုန်းရှိတယ်လို့ဖော်ပြမှာဖြစ်ပါတယ
်တရုတ်ရဲ့အာနာရှင်ခေါင်းဆောင်ရှီကျင်းပင်ကသမရ9နှစ်သက်တမ်းထပ်မံထမ်းဆောင်ဖို့ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲကြန့်ကျင်ပါတယ်မာတီနက်စ်ရဲ့သူတေသနာပုံစံအရတော့တရုတ်အစိုးရဟာပြီးခဲ့တဲ့ဆယ်စုနှစ်နှစ်ခုအတွင်းနိုင်ငံရဲ့ GDP ဖွံ့ဖြိုးမှုကိုရှည်ရင်းဆွဲထက်ပိုပြီးပြောခဲ့ပုံရပြီးနိုင်ငံရဲ့အမှန်တကယ်စီးပွားရေးကပြောထားတာထက်သေးငယ်ပုံရတယ်ဆိုတဲ့သဘောမျိုးဖြစ်ပါတယ်။စီးပွားရေးအချက်လက်တွေကိုကြိုးကန်ချဲ့လဲမှုမလုပ်ဘူးလို့တရုတ်ကညင်းပါတယ်။နိုင်ငံရဲ့တတိယသုံးလပတ်အတွင်းဖွံ့ဖြိုးမှုက 3.9 ခန့်လုံးရှိတယ်လို့အောက်တိုဘာလအတွင်းမှာပဲကွန်မြူနတီပါတီကထုတ်ပြန်ပါတယ်။ဖွံ့ဖြိုးမှုအချက်လက်တွေကိုအကြောင်းပြချက်မပေးဘဲရက်အတော်ကြာနောက်ကျထုတ်ပြန်ခဲ့တာဖြစ်ပြီးကွန်မြူနတီပါတီကွန်ဂရက်စ်နဲ့တော့တိုက်ဆိုင်နေပါတယ်ရှင်
။မတင်ကြီးထိုက်ပြောသွားတော့ရှင်။ VOA American တိုင်းရဲ့တနင်္လာနေ့မနက်ပိုင်းအစီအစဉ်တွေကို American ပြည်တော်စု Washington မြို့တော် DC ကနေဓာတ်ရိုက်အသံဖွင့်ပေးနေတာပါ။ line meter 32နဲ့48တို့ကနေဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။အစီအစဉ်နောက်ပိုင်းမှာမြန်မာပြည်ကပေးစာများခန္ဓာနဲ့အတူအပတ်စဉ်ခန္ဓာတွေကိုနားဆင်ကြရမှာပါ
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။
လက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှစ်ယုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် UAE Plus application ကို download ရယူပါ
မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။ View American တန်ရဲ့တနင်္လာနေ့မနက်ပိုင်းအစီအစဉ်တွေကိုလိုင်းနမီတာ32နဲ့48ပြန်လိုင်းနမီတာ190ကပါတရက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဒုတိယပိုင်းနာရီဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးသွားမှာပါ။ကမ္ဘာမြန်မာမီဒီယာမြင်ကွင်းနဲ့သတင်းတွေတဲကအတုတအစီအစဉ်ပြန်မြန်မာပြည်ကပေးစာကဏ္ဍနဲ့ထူးခြားဆန်းပြားသတင်းများအပတ်စဉ်ကဏ္ဍတွေကိုနားဆင်ကြမှာပါ။အခုတော့အရင်ဆုံးအပတ်စဉ်ကိုပြည်သွေးနိုင်တင်ပြနေကြကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်အလှရောက်ပါပြီဒီတစ်ပတ်တော့မြန်မာနိုင်ငံတွင်းမှာအခြေအနေတွေပိုးပြီးတော့ဆိုးမလာစေဖို့နိုင်ငံတကာအတိုင်းဝိုင်းနဲ့အခုတည်းပိုးပြီးတော့တာဝန်ယူဖို့လိုအပ်နေတဲ့အကြောင်းကိုဆွေးနွေးတင်ပြထားပါတယ်မတ်အင်ဂျင်နိုင်ငံကအကူအညီတင်ဆက်ပေးမှာပါ
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန်တာကနေမြန်မာနိုင်ငံတွင်းမှာအခြေအနေတွေပိုဆိုးမလာစေဖို့နိုင်ငံတကာအသိုင်းအဝန်းအနေနဲ့အခုတည်းပိုတာဝန်ယူဖို့လိုအပ်နေတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွေးနိုင်ပါမြန်မာလူဦးရေ15သန်းကျော်အတွက်စာနာမှုအကူအညီအမေရိကန်ဒေါ်လာ643သန်းလိုအပ်နေတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးအဖွဲ့UNOCHA ရဲ့စီရင်ခံစာကပြောတဲ့အကြောင်းကိုအော်တိုဘာလ31ရက်နေ့ VOE သတင်းမှာဖော်ပြခဲ့တာတွေ့ရပါတယ်။မြန်မာနိုင်ငံတွင်းမှာလူသားချင်းစာနာမှုအကူအညီပေးရေးလုပ်ငန်းတွေလုပ်ကိုင်နေတဲ့အဖွဲ့အစည်းတွေအတွက်အော်တိုဘာလကုန်အထိလိုအပ်ငွေပမာဏရဲ့22ရာခိုင်နှုန်းသာရရှိပြီးအမေရိကန်ဒေါ်လာ643သန်းလိုအပ်နေတဲ့အကြောင်းနေရာတချို့မှာတူလောင်ထားတဲ့ထောက်ပံ့ရေးပစ္စည်းတွေမလုံလောက်တော့တဲ့အကြောင်းမြန်မာနိုင်ငံမှာဆက်ပြီးရင်ဆိုင်နေရတဲ့ပဋိပက္ခနဲ့ငွေကြေးဖောင်းပွားမှုတွေအခြေခံစားကုန်ဈေးနှုန်းကြီးမြင့်မှုနဲ့အစားအစာမလောက်ငှတဲ့ဒဏ်ဆိုးဆိုးဝါးဝါးနဲ့အတန်အသင့်ရင်ဆိုင်နေရတဲ့လူပေါင်း15သန်း2သိန်းရှိတဲ့အကြောင်းမြန်မာနိုင်ငံအနောက်မြောက်ပိုင်းနဲ့အရှေ့တောင်ပိုင်းဒေသတွေအပါအဝင်2022ခုနှစ်နှစ်ဝက်အတွင်းမြန်မာနိုင်ငံမှာအရေးပေါ်အကူအညီလိုအပ်နေသူအိုးမဲ့အိမ်မဲ့3သန်း3သိန်းအထိအကူအညီတွေပေးခဲ့ကြောင်းဆက်လက်ဖြစ်ပွားနေတဲ့လက်နက်ကိုင်ပဋိပက္ခတွေအကြားအရသာပြည်သူတန်းလေးသိန်းအိုးမဲ့အိမ်မဲ့ဒုက္ခရောက်နေကြပြီးအဲ့ဒီအထဲကတန်းတသိန်းဟာ2022ခုနှစ်ဖေဖော်ဝါရီလစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းနေအိမ်စွန့်ခွာရသူအိုးမဲ့အိမ်မဲ့တွေဖြစ်တယ်လို့ UNOCHA ရဲ့အစည်းအဝေးစာမှာဖော်ပြထားတဲ့အကြောင်းကို VOA သတင်းမှာဆက်လက်ဖော်ပြထားပါတယ်
။အဲ့ဒီလိုအိုးအိမ်စွန့်ခွာထွက်ပြေးတိမ်းရှောင်နေရသူတွေထဲမှာကလေးငယ်9သိန်းပါဝင်တယ်လို့ Save the Children ကအောက်တိုဘာလ25ရက်နေ့ကထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါဟာဘင်္ဂလားဒေ့ရှ်မှာရောက်ရှိနေတဲ့ Rohingya ကလေးငယ်9သိန်းမပါဝင်သေးပါဘူး။အဲ့ဒီလိုလိုအပ်ချက်ကြီးမားနေပေမဲ့လည်းမြန်မာနိုင်ငံအကြက်တဲဟာကဘာတဝမ်းမှာငွေကြေးထောက်ပံ့ကူညီမှုအနည်းဆုံးဖြစ်ကြောင်းကိုလည်း Save the Children ကသတိပေးခဲ့ပြီးမြန်မာနိုင်ငံကကလေးငယ်တွေကိုအကာအကွယ်ပေးရန်နိုင်ငံတကာအသိုင်းအဝိုင်းကိုတိုက်တွန်းထားပါတယ်။ISP လို့ခေါ်တဲ့မြမမဟာဗျူဟာနဲ့မူဝါဒရေးရလေးလာရေးဖွဲ့ကလည်းစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းလက်နက်ကိုင်ပဋိပက္ခတွေကြောင့်မြို့နယ်ပေါင်း66ခုမှာစစ်ပြေးဒုက္ခသည်ပေါင်း 36,000 ကျော်ထက်မနည်းရှိလာတယ်။ကယားပြည်နယ်ဒီမော့ဆိုမြို့နယ်ဟာစစ်ပြေးဒုက္ခသည်အများဆုံးရှိရာမြို့နယ်ဖြစ်ပြီးအရေးအတွက်အားဖြင့် 32,600 ထက်မနည်းရှိတယ်လို့နိုဝင်ဘာလ1ရက်နေ့ကအလေးထားရမယ့်ဒေတာအချက်အလက်များအမှတ်34ဂါကြီးမှဖော်ပြထားပါတယ်။စကိုင်းတိုင်းဟာစစ်ပြေးဒုက္ခသည်အများဆုံးဖြစ်ပြီးတော့စပြေးဒုက္ခတဲ့အားလုံးရဲ့47ရာခိုင်နှုန်းရှိတဲ့အရေးအတွက်အားဖြင့် 6,800 ကျော်ရှိတယ်လို့ ISB ရဲ့အလေးထားရမယ့် data အချက်လက်များအမှတ်34ဂါမှာဖော်ပြထားတာတွေ့ရပါတယ
်။ဒီကိန်းကနန်းတွေဟာမြန်မာနိုင်ငံတွင်းမှာစစ်ပေးဆောင်ဒုက္ခတဲ့အရေးအတွက်နဲ့သူတို့အတွက်လိုအပ်နေတဲ့နေထိုင်စရာနေရာနဲ့အစားအသောက်လိုအပ်ချက်ပမာဏဘယ်လောက်ကြီးမားနေတယ်ဆိုတာပြသနေပါတယ်။ဒါကြောင့်လဲမြန်မာနိုင်ငံတွင်းကနိုင်ငံရေးအကျပ်တဲနဲ့ပဋိပက္ခတွေကြောင့်ဖြစ်ပေါ်လာတဲ့အကျိုးသက်ရောက်မှုတွေဟာမြန်မာနိုင်ငံကိုကျော်လွန်ကအိန္ဒိယနဲ့ထိုင်းလိုအိန္ဒိယချင်းနိုင်ငံတွေနဲ့ဒေသတွင်းနိုင်ငံတွေအထိရောက်ရှိလာနေပြီလို့မြန်မာအရေးစောင့်ကြည့်လေ့လာသူတွေနိုင်ငံရေးအကဲခတ်တွေကထောက်ပြပြောဆိုနေကြတာပါ။တောင်းနေရှိတဲ့စစ်ပြေးဒုက္ခတွေ နေဆက်ဒေသတွေကိုရောက်ရှိလာတာပြည်တွင်းမှာလောက်ကန်ရှားပါပြီးစီးပွားရေးကျက်တဲလာတာကြောင့်အိနီချင်းထိုင်းနဲ့မလေးရှားနိုင်ငံတွေထဲရွှေပြောင်းလုပ်သားတွေအလုံးရင်းနဲ့ဝင်ရောက်လာတာတွေနဲ့အတူကြုံတွေ့နေရတဲ့လူကုန်ကူးမှုပြဿနာမူရစေဝါကုံသွယ်မှုပြဿနာတွေဟာဒေသတွင်းအထိကြရဲရိုက်ခတ်လို့နေပါပြီ။ဒါကြောင့်လဲအာဆီယံကိုမြန်မာအရေးမှာပုံစံသစ်နဲ့ချဉ်းကပ်ဖို့အလုံးမဖြစ်တဲ့ဘုံသဘောတူညီချက်၅ရပ်ကင်ဆွဲထားတာကိုပြန်လည်သုံးသပ်ဖို့တိုက်တွန်းနေကြတာပါ။ဒီအကြောင်းကိုကရင်ငင်းညာရေးအထောက်ကူပြုအဖွဲ့က Soul LS2 ပြောကြတာကို VOA ကအောက်တိုဘာ28ရက်နေ့မှာအခုလိုထုတ်လွှင့်ခဲ့ပါတယ်
။ဖွဲ့စည်းတဲ့နိုင်ငံတွေစည်းစမ်းမှာကမြန်မာပြည်ရဲ့ပြဿနာကမြန်မာပြည်အတွင်းမှာဖြစ်တဲ့ပြည်တွင်းပြဿနာမဟုတ်တော့ဘူး။သူကနိုင်ငံကိုကြော်ပြီးတော့မှဒီအိနီရှင်းနိုင်ငံတွေကတော့ပြီးတော့မှဒီတက်ရောက်တယ်ပေါ့နော်ပြည်ဒီဒေတာတွေလုံးချုပ်ရေးအများကြီးတော့ပြီးတော့မှထိရောက်နေတာရမှုဆိုဆိုကျွန်တော်တို့ဒီလူကုကူးမှုတွေအများကြီးအပြားဖြစ်လာတယ်။နောက်ပြီးဒီ drug issue ပေါ့နော်ဒီပြည်ပခဖြစ်တဲ့အတွက်ဒီဒီခုနပြောနေတဲ့ဒီမလိုလားအဲ့နောက်ဆက်တွဲလူမှုရေးပြဿနာငွေကြေးပြဿနာတွေမောက်ခုပြဒီဟာတွေအားလုံးကအာဆီယံနိုင်ငံအတွေ့ကိုကူးလိုက်ပြီးတော့မှဖြစ်နေတာကျွန်တော်တို့တွေ့ရတယ်
လက်ရှိအချိန်မှာမလေးရှားနိုင်ငံမှာခလုံးခွင့်တောင်းခံထားသူနဲ့မြန်မာဒုက္ခသည်အရေးအတွက်ဟာ 38,500 ကျော်လောက်ရှိတယ်။မလေးရှားနိုင်ငံတဝန်းထိန်းသိမ်းရေးစခန်း20ခုမှာဖမ်းဆီးခံရသူမြန်မာနိုင်ငံသား 18,500 လောက်ရှိပြီးအဖမ်းခံထားရတဲ့အထက်မှာလည်းကလေးငယ် 1,500 လောက်ပါဝင်တယ်လို့ Human Rights Watch အဖွဲ့ကထုတ်ပြန်ထားပါတယ်။ဒါ့အပြင်ထိုင်းနိုင်ငံကလည်းစိတ်ကြွဆေးထုတ်လုပ်ရမှာတုံးနေဓာတ်ရုပစ္စည်းတွေမြန်မာနိုင်ငံဘက်တင်ပို့နေတာကိုထိုင်းဆိုရကထိန်းချုပ်မယ်လို့ဆိုပါတယ်။ Methamphetamine စိတ်ကြွဆေးထုတ်လုပ်မှုတွေကိုထိန်းချုပ်ဖို့ရည်ရွယ်တဲ့အနေနဲ့ Sodium Cyanide တင်ပို့မှုတွေရပ်ဆိုင်းထားဖို့ထိုင်းဆိုရကလွှတ်တော်ကိုတင်ပြမယ့်အကြောင်းနဲ့ထိုင်းနိုင်ငံမြောက်ပိုင်းနယ်စပ်ဒေသကနှစ်စဉ်စိတ်ကြွဈေးပြားအနည်းဆုံးတန်280ကိုမူရစေးထုတ်လုပ်သူတွေကတင်ပို့နေကြတဲ့အကြောင်းအောက်တိုဘာလထဲမှာထိုင်းတရားရေးဝန်ကြီးဆုံဆပ်တပ်စုတင်ကပြောဆိုတာကိုထိုင်းနိုင်ငံတို့ဘန်ကောက်ပို့သတင်းစာမှာဖော်ပြခဲ့တာတွေ့ရပါတယ
်အခုလိုကြုံတွေ့နေရတဲ့ပြဿနာတွေနဲ့ပတ်သက်ပြီးကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူအခွင့်အရေးအထူးကိုယ်စားလှယ်တွမ်အန်ဒရူးစ်ကဒီပြဿနာတွေအားလုံးရဲ့အရင်းခံဟာတခုတည်းပဲဖြစ်ပါတယ်။ခင်ဗျားတံပရော်လို့ပဲခေါ်ခေါ်စစ်ကောင်စီလို့ပဲညှို့ညှို့အဲ့ဒီမြန်မာစစ်တပ်အပေါ်ခေအဆက်ဆက်အရေးယူနိုင်မှုမရှိပဲသူတို့ဟာပြစ်ဒဏ်ကနေကင်းလွတ်ခွင့်ရနိုင်လို့ပဲဖြစ်ပါတယ်လို့ BBC နဲ့တွေ့ဆုံခန်းမှာပြောကြားခဲ့ပါတယ်။ဒီပြဿနာတွေအဆုံးသတ်ဖို့မြန်မာနိုင်ငံတွင်မှာအခြေအနေတွေပိုဆိုးမလာစေဖို့တနည်းအားဖြင့်စစ်အာဏာသိမ်းတာအဆုံးသတ်စေဖို့ဆိုရင်အာဆီယံအနေနဲ့မြန်မာရေးချင်းကပ်ပုံပြောင်းလဲဖို့လိုအပ်တယ်လို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့မြန်မာရေးမှာအခုတည်းပိုတာဝန်ယူဖြည့်ချင်းကြဖို့လိုအပ်နေပြီဖြစ်ကြောင်းပါခင်ဗျာ
ဒီအမေရိကန်တန်ရဲ့တနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုနားဆင်နေကြတာပါအပတ်စဉ်ခန္ဓာနောက်တစ်ခုဖြစ်တဲ့သတင်းတွေတဲကတုတအစီအစဉ်မလားခင်မြန်မာပြည်ကပေးစာခန္ဓာကိုတင်ပြပေးပါမယ်မအေးတန်နာကျော်ကစီစဉ်တင်ဆက်ထားပါတယ
်ရဲ့ကင်းရှင်ပြီးတော့မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့နေ့ဖြစ်ပါစေသောရရှိများရှင် VOE ကိုရေးလာတဲ့သောရရှိတွေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှိတွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်အခုအရင်ဦးဆုံးသောရရှိတွေရဲ့မှတ်ချက်တူလေးတွေနဲ့စာချင်ပါတယ်မင်္ဂလာညချမ်းမာဗီရီကအကူမများရေဒီယိုကတော့အများနဲ့နားထောင်နေပါတယ်စာဘလို့ပို့ရမှန်းမသိလို့စမ်းပို့ကြည့်တာပါရောက်ရင်အကြောင်းပြန်စီလိုပါတယ်လို့ရေးလာတဲ့သောရရှင်ကဗီရီကအကူမတွေအားလုံးစိတ်ရဲ့ချမ်းသာခြင်းကိုယ့်ရဲ့ကျန်းမာခြင်းနဲ့ပြည့်စုံကြပါစေခင်ဗျာတဲ့ဟုတ်ကဲ့ပါတောင်းပေးတဲ့ဆုနဲ့ပြည့်ပြရစေနော်အခုစာရောက်ကြောင်း Messenger ကနေပြီးတော့လဲစာပြန်ရေးထားပါတယ်အခုလဲလေးလိုင်းကနေပြန်ပြောလိုက်ပါတယ်နော်ဖြစ်ရေးစီစဉ်တွေကိုနားလဲနားထောင်တခြားဟာလေးတခုလဲလောက်ပါအောင်လို့ရေးလာတဲ့သောရရှင်ကတော့
မင်္ဂလာပါ VOA ရေညတိုင်းနားထောင်ဖြစ်ပါတယ်နားထောင်ရင်းနဲ့လဲ clip ဖြစ်တယ်မြန်မာပြည်အတွက်မြန်မာပြည်သူပြည်သားတွေရှိပါတယ်ဘယ်နေရာရောက်ရောက်အားလုံးရဲ့ပန်းနိုင်တွေကအတူတူပါ မြ мян အောင်မြင်ဖို့ကိုမြ мян ကလစ်ကြရမှာလေကျွန်တော်လည်းနေရာတိုင်း live နှိုးစော်နေတာပဲ VOA ကိုကျေးဇူးတင်ပါတယ
်သူနေရာတိုင်းကို live နှိုးစော်တယ်လို့ပြောတာဒီမှာတက်သေးပါပဲနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်ဒါနဲ့ကျွန်တော်တို့ဒီကထုတ်လွှင့်တင်ဆက်ပေးတဲ့အစီအစဉ်တွေကိုကြည့်ရှုပြီးတော့ပြန်ပြီးရေးလာကြတဲ့သောရရှင်တွေဒီမှာနောက်ထပ်တစ်ယောက်ကတော့သူ့နာမည်ကခက်ဆန်းဆန်းမှာ Facebook နာမည်ဖြစ်ပါတယ်ကျွန်မလည်းအတန်းမထွက်တက်လို့ဒီတော်ရရှင်သူ့စာကိုကျွန်မပြန်ကြားပေးရဲဆိုတာတော့သိမှာပါနော်သူက
နေရာပေါင်းစုံအကြောင်းစုံအစီအစဉ်မှာကျွန်တော်လဲပါဝင်ခြင်းပါတယ်ကျွန်တော်က 1BS မော်တော်ယာဉ်မှုပါ CDM လှုပ်ရှားမှုမှာပါဝင်တဲ့မော်တော်ယာဉ်မှုပါအခုထိုင်းနိုင်ငံမဲဆောက်မြို့မှာရောက်နေပါတယ်ကျွန်တော်လဲရင်ဖွင့်ခြင်းပါတယ်ကျေးဇူးပါ VOA ရေ
ဟုတ်ကဲ့ပါကျွန်တော်တို့ဒီတပတ်နဲ့ဆိုရင်ထုတ်လွှင့်ပေးတာဒုတိယမြောက်အစီအစဉ်ဖြစ်တဲ့နေရာပေါင်းစုံအကြောင်းစုံအစီအစဉ်ကိုကြည့်ရှုပြီးတော့ပြန်ရေးလာတဲ့သောရရှင်ဖြစ်ပါလေရှင်။ဟုတ်ကဲ့ဒီအစီအစဉ်ကကျမတို့တနေရာတဲ့ဥမာဆိုရင်အခုတင်ပြသွားတဲ့မဲဆောက်မြို့ပေါ့နော်ဒီသောရရှင်ပြောထားတဲ့မဲဆောက်မြို့အဲ့လိုမျိုးမဲဆောက်မြို့တနေရာထဲမှာမူတည်ပြီးတော့လုပ်တဲ့အစီအစဉ်မဟုတ်တဲ့အတွက်ကြောင့်မလို့အခုဟာတော့မဲဆောက်မြို့သူပြောကျင်တယ်ဆိုတဲ့မဲဆောက်မြို့ရောက်ရှိနေတဲ့ရင်ဖွင့်ကျင်တယ်ဆိုတဲ့သောရရှင်အဲ့မဲဆောက်မြို့ကအစီအစဉ်လေးကိုကျမတို့ကတင်ဆက်ပြီးသွားပါပြီနော်။ဒါမဲ့လည်းကျမအစီအစဉ်တင်ဆက်တဲ့မဲညွညွလင်းကိုပြောထားပါမယ်။လိုရလို့ရှင်ဆက်သွယ်လိုက်ပါမယ်ကျေးဇူးအထူးတင်ပါတယ်သောရရှင်တရားဦးကျော်ဝင်းဆိုတဲ့သောရရှင်ကျမစီကို Messenger ကနေပြီးတော့လဲစာရေးလာတယ်လို့နောက်တော့ကျမတို့ရဲ့ email လိပ်စာ bamis@voanews.com ကိုလဲ email ရေးပြီးတော့သူသိချင်တာလေးကိုမေးလာတာဖြေကြားပေးတင်ပါတယ
် VOA ရေးနေ့စဉ်သတင်းကြေညာတဲ့အခါမှာအနောင်စာတချို့ကစီစဉ်ပြောင်းတာဒါမှမဟုတ်နောက်တစ်ယောက်ကိုပြောင်းမယ်ဆိုရင်ဘာလို့မျက်နှာရိပ်ပြလက်နဲ့ညှို့ပြနေကြတာလဲနားမလည်လို့ပါပရိသတ်အတွက်တော့မလိုဘူးထင်ပါတယ်ဗီယိုအတွက်တော့အနောင်စာအချင်းချင်းလိုအပ်ပါသလားကျွန်တော်ကြည်လာတာနှစ်ပေါင်း40ကျော်ပါပြီရင်ကမတွေ့ဘူးပါဘူးပွင့်ဝင်လင်းလင်းပြောရရင်ရုပ်ဆိုးသလားလို့ပါအမြင်ကိုပြောပြတာပါနေ့စဉ်အားပေးလျက်ပါ
ဟုတ်ကဲ့ပါဦးကျော်ဝင်းကြီးတခြားသောရရှင်တွေလည်းအလားတူမိကွန်းတွေမေးလာတာရှိလို့ကျွန်မတစ်ခါကပြန်ဖြေပေးပူပါရယ်နော်။ဦးချောင်းဝင်ကြည်တာရေဒီယိုအစီအစဉ်ဖြစ်ပါလေရှင်။အရင်ကရေဒီယိုအစီအစဉ်ကိုရေဒီယိုကပဲနားထောင်လို့ရတာပါ။အခုတော့ကျွန်မတို့အင်တာနက်တွေကလည်းပိုကောင်းမြန်မာပြည်ကပြည်ရေးသက်ကလည်းဒီ Facebook တို့ YouTube တို့အဲ့လိုမျိုးလူမှုကွန်ရက်စာမျက်နှာတွေဒါမှမဟုတ်လည်းကျွန်မတို့ VOA ရဲ့ application အဲ့လိုမျိုးနေရာစုံကနေပြီးတယ်လီဖုန်းနဲ့ကြည့်လို့ရလာတာမလို့ကျွန်မတို့ဒီကနေပြီးရေဒီယိုအဖွဲ့သားတွေသတင်းတင်ဆက်ပုံကိုကင်မရာတွေနဲ့ရိုက်ပြပြီးတော့အတန်လဲနားထောင်ရုပ်လဲကြည့်လို့ရအောင်လုပ်ပေးထားတာဖြစ်ပါတယ်ရှင်။ဒီမှာရေဒီယိုထုတ်လွှင့်တာကိုနည်းနည်းရှင်းပြခြင်းပါတယ်။ရေဒီယိုအစီအစဉ်တွေကိုထုတ်လွှင့်ပြီဆိုရင်ကျွန်တော်တို့ဒီအတန်လွှင့်ခန်းအပြင်ဆက်ခလုတ်တွေထားတဲ့အခန်းပေါ့နော်ကျွန်တော်တို့ဆက်ခန်းလို့ခေါ်ပါတယ်။အဲ့ဒီခန်းမှာကျွန်တော်တို့ရဲ့မြန်မာဌာနကတာဝန်ကြားတဲ့ထုတ်လုပ်သူရှိရပါတယ်။ပြီးတော့လွယ်ပြောရရင်တော့နိုင်ငံခြားသားတယောက်ပေါ့နော်မြန်မာစကားပြောသူမဟုတ်တဲ့စပိုင်းဆိုင်ရာအင်ဂျင်နီယာရှိပါတယ်။ဒီမှာသတင်းကြေညာသူ2ယောက်3ယောက်ကြားမှာတယောက်နဲ့တယောက်အလှည့်ပေးတာမျိုးဒါမှမဟုတ်ရင်လေဒီချိုတင်ပြီးတော့အတန်သွင်းထားတဲ့သတင်းပေးပို့ချက်တွေအစီအစဉ်တွေကိုအပြင်ကဒီဆက်ခလုတ်နှိပ်တဲ့သူတွေကနေဖွင့်ပေးရတာမျိုးအတွက်ဆိုရင်တော့ကျမတို့အပြင်ကိုလက်ပြရတာမျိုးအချင်းချင်းအချက်ပြလက်ပြရတာမျိုးလုပ်ရပါတယ်။အခုကင်မရာတွေနဲ့ရိုက်နေတာမလို့တချို့ကတော့ဒီလက်ပြတာမျိုးမဟုတ်ဘဲနဲ့မျက်နှာရည်မျက်နှာငယ်နဲ့ပဲပြကြတာပါ။တကယ်ကတခုခုအပြောင်းလဲလုပ်တော့မယ်ဆိုရင်ကျမတို့လက်ကို3-5စက္ကန့်လောက်ကြိုထောင်ထားပြီးတော့မှဒီအလှည့်ပေးရတဲ့နေရာမျိုးရောက်ရင်ဒီသတင်းသမားကိုပေးမလားသတင်းဖတ်တဲ့သူကိုအလှည့်ပေးမလားဒါမှမဟုတ်ပြင်ရနေပြီးတော့ဒီအစီအစဉ်တွေကိုဖွင့်ပေးတာမျိုးလုပ်ရမလားအထက်အဆိုလည်းအထက်ကသတင်းဖတ်တဲ့သူဘယ်သူရဲ့မိုက်ခရိုဖုန်းကိုအပြင်ကနေဖွင့်ပေးရမလဲဒါမျိုးတွေကိုကျမတို့ကလက်နဲ့ချက်ပေးပြီးတော့ညွှန်ပြရတာမျိုးလုပ်ရပါတယ်ဒါကိုတော်ရရှင်နေမပြင်းဘူးဆိုတာလည်းဟုတ်ပါတယ်ဘာလို့လဲဆိုရင်ကျမတို့စတူဒီယိုကိုလာလဲပြီးတော့အတန်လွင့်တာကိုကိုယ်တိုင်လာကြည့်ဘူးတဲ့သူတွေပဲအဲ့လိုမျိုးထုတ်လွှင့်ချက်တွေကိုတွေ့မှာပါအခုဟာရေဒီယိုထုတ်လွှင့်မှုကိုရိုက်ကူးပြီးတော့ပြသတာဖြစ်တဲ့အတွက်ကြောင့်မလို့အဲ့လိုမျိုးလေးတွေတွေ့ရတာဖြစ်ပါတယ်ရေဒီယိုထုတ်လွှင့်မှုနဲ့ရုပ်မြင်သံကြားရိုက်ကူးထုတ်လွှင့်မှုအဲ့လိုမျိုးကွာခြားတာလေးတွေရှိပါတယ်ရှင်ခုဆက်ပြီးတော့ရင်ဖွင့်လာတဲ့သောရရှင်တယောက်ရဲ့စာကိုဖော်ပြပေးခြင်းပါတယ်ရှင်။ Why not do why not သားတွေအားလုံးကျမ်းမာချမ်းသာကြပါစေလို့နှုတ်ခွန်းဆက်လာပြီးတော့ကျွန်တော်က VOE ကိုစာမရေးဘူးပါဘူး။ဒါပေမဲ့အမြဲတမ်းတော့နားထောင်အားပေးပါတယ်။မြမပြည်သူတွေရဲ့အတန်းကိုကဘာကတည်အောင်လှုပ်ဆောင်ပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်ဆိုပြီးတော့သူ့နာမည်မဖော်ပြပါနဲ့ဆိုတဲ့သောရရှင်ရေးလာပါတယ်
။ကျွန်တော်တို့ချင်းပြည်နယ်တောင်ပိုင်းတနေရာကဒိုင်ဒေတာဟာအလွန်ဝေးသည့်ခေါင်းလန်းတဲ့ဒေတာပါ။အရသာအစိုးရလက်ထက်ကစိုက်ကဲလမ်းနေတာရောက်တဲ့ဒေသဖြစ်ပါတယ်။
ဒီလိုလမ်းပန်းဆက်သွယ်ရေးခက်ခဲတော့ကျန်းမာရေးပညာရေးစီးပွားရေးတွေခေနောက်ကြကြံနေကြတာကြားပါပြီ။အခုဆိုရင်အာနာသိန်းစစ်တပ်ကြောင့်လမ်းပန်းဆက်သွယ်ရေးတွေအကုန်လုံးပိုးပြီးခက်ခဲသွားပါတယ်။အရင်အရသာအစိုးရကဖောက်ပေးခဲ့တဲ့လမ်းတွေလည်းပျက်စီးကုန်ပါတယ်။ပြီးတော့ဒေသကာကွယ်ရေးတပ်တွေနဲ့စကားဆတပ်တွေကြားမှာတိုက်ပွဲတွေကြောင့်မြို့ပေါ်နဲ့ဆက်သွယ်တဲ့လမ်းတွေအကုန်ပိတ်ကုန်ပါတယ်။အရင်တော့မော်တော်ဆိုင်ကယ်နဲ့သွားလို့ရပေမဲ့အခုတော့ဆိုင်ကယ်လည်းသုံးလို့မရတော့ပါဘူး။မြို့ပေါ်တက်ချင်ရင်ခြေကျင်တဲ့တပတ်လောက်ကြာပါတယ်။ဒါရိုက်ဒေသခံတွေဟာစားဝတ်နေခက်ခဲကြက်တဲလာကြတာတစ်နှစ်လောက်ကျော်လာပါပြီ။ဝင်ငွေလည်းမရှိကြတော့ကြာရင်ငတ်သေးဖို့ပဲရှိပါတယ်။စေဝါတွေလည်းမရှိတဲ့အတွက်ငှက်ဖျားယောဂကလည်းခေါင်းပြန်ထောင်လာပြန်ပါတယ်။အခုအချိန်တွေဟာလွန်ခဲ့တဲ့နှစ်ပေါင်း30ကျော်ကအချိန်တွေထက်တောင်ဆိုးနေပါတယ်။ဒါကိုကဘာကသိအောင် VOA ကနေတစ်ဆင့်ရင်ဖွင့်လိုက်ရပါတယ်ဗျာ။ May God bless you VOA.
ဒါကသူတို့ရဲ့ချင်းပြည်နယ်မှာကြုံနေရတဲ့အထွေထွေအခက်အခဲဖြစ်ပါတယ်ရှင်။အခုအချိန်ဒီမှာချင်းပြည်နယ်မဟုတ်တဲ့တခြားဒေသတွေကနေပြီးတော့လည်းအခြေအနေကခရိုင်းထက်အထူးပိုပြီးတော့ဆိုးရွားလာကြပါတယ်လို့ရေးလာတဲ့စာတွေကိုမကြာခဏလက်ခံရရှိပါရနော်။သရရှင်ရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှာရက်ချင်ပါတယ်။အားလုံးအဆင်ပြေကောင်းမွန်တဲ့နေ့တည်းပိုင်ဆိုင်နိုင်ပါစေလို့ဆန္ဒပြုပါတယ်ရှင်။ဘာလို့ပြည်ရေမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုရိုင်းအတွေ့အကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းချင်းချင်းယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။အီးမေးလ်ကနေစာရေးမယ်ဆိုရင် bambi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါ යි ။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းVOA Bambis News ဆိုရယ် VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ VOA မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းငွေနေညာပိုင်းနဲ့တင်းနာနေမနေ့ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ Radio ကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လဲထုတ်လွှင့်ပေးနေသလို VOA မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet ဆာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ Internet ဆာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမဧသနာကျော်ပါ။ VOA ကိုလည်းစာရေးကြပါအောင်နော်။သရရှင်တွေအားလုံးဘေးအန္တရာယ်ကင်းရှင်းရှင်လန်းချမ်းမြေကြပါစေရှင်။
တော်တော်ရှင်များတခုအပတ်စဉ်တင်ဆက်နေတဲ့အခန်းကဏ္ဍတွေကတုတ္တအစီအစဉ်ရောက်ပါပြီဒီနိုင်ငံတကာလူငယ်ချမ်းသာ권အဖွဲ့ Amnesty International ဆိုတာကဘလို့အဖွဲ့အစည်းမျိုးပါလဲသူတို့ကဘာတွေလှုပ်ဆောင်နေပါသလဲတရင်တွေကတုတ္တအစီအစဉ်မှာမညညိုလင်ကတင်ဆက်ပေးမှာပါ
Freedom of expression
is no crime.
Freedom of expression
is a human right.
AI လို့ခေါ်တဲ့ Amnesty International နိုင်ငံတကာလူငယ်ချမ်းသာ권အဖွဲ့ဆိုတာလူအခွင့်အရေးချိုးဖောက်ခံရမှုတွေနဲ့ပတ်သက်ပြီးအဓိကဦးစားပေးဆောင်ရွက်တဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းကြီးတစ်ခုဖြစ်ပါတယ်။လူသားတိုင်းမှာအခြေခံအခွင့်အရေးတွေမွေးရပါရှိနေပေမယ့်မိစဉ်နဲ့အမျှဒီအခွင့်အရေးတွေကိုချိုးဖောက်မြင်ပယ်တာတွေကြုံတွေ့နေကြရတာပါ။ဒါကြောင့်ဒီလိုချိုးဖောက်ခံနေရတဲ့အချက်လက်တွေကိုရှာဖွေဖော်ထုတ်ရင်းအစိုးရတွေနဲ့သက်ဆိုင်သူအလုံးဟာလူသားတွေရဲ့အခွင့်အရေးကိုလေးစားလိုက်နာကြဖို့အထူးဆောင်ရွက်ပေးနေတဲ့အဖွဲ့အစည်းဖြစ်ပါတယ်။ဒီအဖွဲ့အစည်းကြီးစတင်ပေါ်ပေါက်လာခဲ့ရတဲ့သမိုင်းကြောင်းကိုကြည့်မယ်ဆိုရင်တော့လွန်ခဲ့တဲ့1962ခုနှစ်ကအင်္ဂလိပ်ရှင်နေပီတာဘန်နက်ဆန်ဟာပေါ်တူဂီကျောင်းသားနှစ်ဦးဟာသူတို့တောင်းမဲ့ခွင့်နှစ်ခုကိုမျှောက်ပြီး freedom လွတ်လပ်မှုလို့ပြောဆိုလိုက်တာကြောင့်ထောင်ချခံလိုက်ရတဲ့သတင်းကိုဖတ်ပြီးမိလျော်ခံနေရတဲ့အကျဉ်းသမားများဆိုတဲ့ခေါင်းစဉ်နဲ့မိမိတို့ရဲ့အခွင့်အရေးကိုအတုံးချမိတဲ့အတွက်အကျဉ်းချနေရတဲ့အကျဉ်းသားတွေကိုစားတစ်ကမ္ဘာလုံးကအယူခံဝင်တဲ့စာတွေရေးသားကြဖို့ပီတာဘန်နဆင်ကသတင်းစာတွေမှာတိုက်တွန်းလိုက်ပါတယ်အဲ့ဒီလှုပ်ရှားမှုကြီးကတကမ္ဘာလုံးအတိုင်းအတာထိရောက်သွားပြီးအဲ့ဒီကနေစပြီး Amnesty International နိုင်ငံတကာလူ့ငြိမ်းချမ်းသာ권အဖွဲ့ကြီးစတင်အခြေပြုပေါ်ပေါက်ခဲ့တာပါဒီအဖွဲ့ကြီးအနေနဲ့ကမ္ဘာနေရာဒေသအနှံ့မှာဖြစ်ပွားနေတဲ့လူ့အခွင့်အရေးချိုးဖောက်ခံရတဲ့အခြေလက်တွေကိုစုံစမ်းဖော်ထုတ်ကြပါတယ်အဲ့ဒီနောက်မှာတော့သက်ဆိုင်တဲ့အစိုးရတွေအင်အားကြီးအဖွဲ့အစည်းကြီးတွေကုမ္ပဏီကြီးတွေကိုနိုင်ငံတကာဥပဒေတွေလေးစားလိုက်နာကြဖို့ပြောဆိုစည်းရုံးမှုတွေလုပ်ပါတယ်ချိုးဖောက်ခံရမှုအခြေအနေတွေကိုတင်ပြပြီးကမ္ဘာအနှံ့ကလူအခွင့်အရေးအားပေးထောက်ခံသူတွေဟာရှေ့တန်းကလှုပ်ရှားဆောင်ရွက်သူတွေနဲ့အတူပူးပေါင်းရပ်တည်ပြီးကမ်ပိန်းတွေကိုလုပ်ကြပါတယ်။ဒါ့အပြင်အခွင့်အရေးနဲ့ပတ်သက်တဲ့ပညာပေးမှုတွေကိုလည်းပံ့ပိုးကူညီကြပါတယ်။သက်တမ်း60နီးပါးရှိလာတဲ့ဒီအဖွဲ့ကြီးရဲ့လှုပ်ရှားဆောင်ရွက်မှုတွေကြောင့်ပထမဆုံးအနေနဲ့1963ခုနှစ်မှာဆာဗီးယားကယူကရိန်းဖုံးတော်ကြီးโจเซฟสลิปีฮาအချင်းအောင်ကနေလွတ်မြောက်ခဲ့ပါတယ်။အဲဒီနောက်အေယာရဲ့လှုပ်ရှားဆောင်ရွက်မှုတွေကြောင့်ကမ္ဘာအနှံ့ကထောင်နဲ့တောင်းနဲ့ချီးနေတဲ့မတရားဖမ်းဆီးခံရတဲ့အကျဉ်းသားတွေလွတ်မြောက်ကြရပါတယ်။1980ခုနှစ်ကစပြီးကမ္ဘာပေါ်မှာတည်ထောင်ပြီးတဲ့ဥပဒေကိုဖျက်သိမ်းဖို့လှုပ်ရှားမှုတွေကိုဆောင်ရွက်ကြပါတယ်။အဲ့ဒီအချိန်ကနိုင်ငံ၉ခုကပဲတည်ထောင်အပြစ်ပေးတာကိုဖယ်ရှားခဲ့ပြီးခုချိန်မှာတော့နိုင်ငံပေါင်း140မှာတည်ထောင်အပြစ်ပေးရဲ့ဥပဒေကိုဖယ်ရှားလိုက်ကြပြီဖြစ်ပါတယ်။ AI အနေနဲ့အကျဉ်းချခံနေရတဲ့အကျဉ်းသားတွေရဲ့အခွင့်အရေးနဲ့လွတ်မြောက်မှုတွေအပြင်ဒုက္ခတွေစခန်းကဒုက္ခတွေရဲ့အရေးတွေ၊လိင်စိတ်ကွဲပြားသူတွေအတွက်ဒဏ်တူညီမျှမှုတွေ၊လွတ်လပ်စွာထုတ်ဖော်ပြောဆိုနိုင်မှုတွေတည်ထောင်ချမှတ်ခံရမှုတွေနဲ့တခြားလူအခွင့်အရေးဆိုင်ရာအကြောင်းအရာတွေကိုတိုးချဲ့ဆောင်ရွက်လာကြပါတယ်။ AI နိုင်ငံတကာလူငိမ့်ချမ်းသာ권အဖွဲ့ကြီးဟာ1989ခုနှစ်မှာ Nobel ငိမ့်ချမ်းရေးဆုကြီးကိုလက်ခံရရှိခဲ့ပါတယ်။ဒီအဖွဲ့ကြီးဟာလူသားတွေရဲ့ဂုဏ်သိက္ခာကိုထိပါဆန့်ကျင်တဲ့ညှဉ်းပန်းနှိပ်စက်မှုတွေအကြမ်းဖက်မှုတွေကိုခုခံကာကွယ်ရင်းကမ္ဘာကြီးကိုငိမ့်ချမ်းစေဖို့တကယ့်ကိုအထောက်ပံ့ပြုတဲ့အဖွဲ့အစည်းကြီးဖြစ်တာကြောင့်ဒီဆုကိုပေးအပ်တာလို့ Nobel ငိမ့်ချမ်းရေးကော်မတီကပြောဆိုခဲ့ပါတယ်။ AI အဖွဲ့ကြီးကတော့သူတို့တွေရဲ့ဆောင်ရွက်မှုတွေကြောင့်အကျဉ်းအောင်တကားတွေဘလောက်ပိုပြီးပွင့်လာပြီလဲ။ညှဉ်းပန်းနှိပ်စက်ခံရမှုတွေတရားဥပဒေစိုးမိုးမှုအောင်ဘလောက်ရောက်လာပြီလဲ။လူသားတွေလူကုန်တိုက်ခါနဲ့နေထိုင်နိုင်ကြဖို့သူတို့ရဲ့အခွင့်အရေးတွေနဲ့ရပိုင်권တွေဘယ်လောက်တည်လာကြပြီလဲဆိုတဲ့အပေါ်မူတည်ပြီးခိုင်ငယ်မြဲမြဲဆက်လက်လှုပ်ဆောင်သွားမယ်လို့ပြောဆိုထားပါတယ်ရှင်
။မညညိုလွင်ရဲ့သတင်းတွေကတုဒ္ဒအစီအစဉ်ပါရှင်။အခုဆက်ပြီးတော့ကဘာတလွားကထူကြတဲ့သတင်းလေးတွေတင်ပြပေးပါမယ်။ American ဖွဲ့စည်းပုံခြေခံဥပဒေပထမဆုံးချိန်ပုံနှိပ်မှုရှားပါဆောက်တို့ကိုနယူးယောက်ကစော်ဘီလေလန်ဌာနကနေလေလန်တင်ရောင်းချဖို့ရှိပါတယ်။ဂျပန်နိုင်ငံမှာတော့တိုကျိုမှာဟိုရိုကာဆုတာနာကာဆိုတဲ့နာမည်သူလူပေါင်း188ယောက်တွေ့ဆုံစုဝေးပြီးတော့ကမ္ဘာဆန်ရင်ချိုးလိုက်ပါပြီ။ဒီလိုကမ္ဘာတလွှားထူးခြားတဲ့သတင်းတွေကိုကိုငင်းချမ်းနဲ့မခင်ဖြူထွေးတို့ကပြောပြပေးမှာပါ။
အမေရိကန်ဖွဲ့စည်းပုံအခြေခံဥပဒေပထမဆုံးအချိန်ပုံနှိပ်မှုရှားပါးစာအုပ်တို့ကိုနယူးယောက်စိုးတပီလေလံဌာနကလေလံတင်ရောင်းချဖို့ရှိပါတယ်။1989ခုနှစ်မှာပုံနှိပ်ခဲ့တဲ့အမေရိကန်ဖွဲ့စည်းပုံအခြေခံဥပဒေပထမဆုံးအချိန်ပုံနှိပ်မှုစာအုပ်ဟာကမ္ဘာပေါ်မှာ73အုပ်သာရှိတယ်လို့သိထားရပြီးပြားလိုက်တွေအဖွဲ့အစည်းတွေကစုဆောင်းသိမ်းဆည်းထားတာဖြစ်ပြီးကျန်တဲ့အုပ်ကတော့ပုဂ္ဂလိကပိုင်ဆိုင်မှုအနေနဲ့ရှိနေတာပါ။အဲ့ဒီနှစ်အုပ်ထဲကတစ်အုပ်ကိုပြီးခဲ့တဲ့နှစ်ကလေလံတင်ရောင်းချခဲ့ပြီးတော့စံချိန်တင်ဈေးနှုန်းဖြစ်တဲ့အမေရိကန်ဒေါ်လာ43သန်းကျော်ရခဲ့ပူပါရယ်အခုဒီစာအုပ်ကတော့ဘယ်သူပါဆိုင်နေဆိုတဲ့အမှတ်အသားလက်မှတ်တွေမပါရှိပဲလွန်ခဲ့တဲ့အနှစ်230ကျော်ကပထမဦးဆုံးအချိန်ပုံလိပ်ခဲ့တဲ့စာအုပ်900ရဲကတအုပ်ဖြစ်ပါရယ်ဒီစာအုပ်မှာတော့ Bill of Rights လို့သတ်မှတ်ခေါ်ဆိုကြတဲ့1992ခုနှစ်ကဖွဲ့စည်းပုံပြင်ဆင်ချက်10ချက်မပါဝင်သေးပဲအမေရိကန်ရဲ့ပထမဆုံးသမ္မတဖြစ်တဲ့ George Washington ရဲ့ဖွဲ့စည်းပုံကိုတင်သွင်းကြောင်းစာနဲ့ဖွဲ့စည်းပုံခြေကဥပဒေရေးဆွဲရေးညီလာခံတက်ရောက်ခဲ့သူကိုစလဲရီရဲ့ဒီဖွဲ့စည်းပုံကိုအတည်ပြုကြောင်းတသက်ခံတဲ့ဆွေရဆင်းရင်းလဲပါပါတယ်ဒီစာအုပ်ကိုအမေရိကန်ဒေါ်လာတန်း20ကနေ30အထိတန်ဖိုးရနိုင်တယ်လို့လေလံဌာနကခန့်မှန်းထားပါတယ်ရှင
်ဂျပန်နိုင်ငံဒိုဂျိုမြို့မှာဟီရိုကာဇုတာနာကာဆိုတဲ့နာမည်တူလူပေါင်း188ယောက်စုဝေးပြီးကမ္ဘာစံချိန်ချိုးလိုက်ပါတယ်သူတို့ဟာအရင်စံချိန်တွေဖြစ်တဲ့မ Martha Stewart နာမည်တူလူပေါင်း164ယောက်စုဝေးတွဲဆောင်တဲ့စံချိန်ကိုချိုးလိုက်နိုင်တာပါ Hirokazu Tanaka နာမည်တူသူတွေဟာအသက်အရွယ်အမျိုးမျိုးအလွှာအမျိုးမျိုးကလာရောက်စုစည်းကြတာဖြစ်ပြီးတော့အသက်3နှစ်အရွယ်ကလေးကနေအသက်80အရွယ်အထိပါဝင်ပါတယ်သူတို့တွေကတယောက်ဆိုရင်ဒီပွဲကိုတက်ဖို့အတွက်ဗီယက်နမ်နိုင်ငံဟန်နွိုင်းမြို့ကလေရင်စီးလာခဲ့တာပါ Guinness ကမ္ဘာမှတ်တမ်းစာအုပ်ရဲ့စည်းကမ်းအရသူတို့အားလုံးဟာနာမည်ရေးထိုးထားတဲ့တူညီဝတ်စုံတီရှပ်တွေကိုဝတ်ဆင်ထားပြီးခန်းမကြီးတစ်ခုထဲမှာအားလုံးအတူတူ5မိနစ်လောက်ထိုင်ပေးရတာပါအခုလိုစံချိန်ချိုးဖို့အတွက်နှစ်ပေါင်းများစွာကြိုးပမ်းလှုပ်ဆောင်ခဲ့ရပြီးတော့အရင်နှစ်ခေါက်ကမအောင်မြင်ခဲ့ဘူးလို့အသက်53နှစ်အရွယ်ဟီရိုကာဇူးတာနာကာကပြောပါရယ်ဒီပွဲကိုတက်ရောက်လာသူတာနာကာနံမယ်ရီအချင်းချင်းကွဲပြားစေဖို့အတွက်သူတို့အလုပ်အကိုင်းကြိုင်းနှစ်သက်တဲ့အစားအသောက်ဝါသနာစတာတွေကိုအခြေခံပြီးတော့နံမယ်ပြောင်းတွေပေးခဲ့ကြပါရယ်ခင်ဗျာ
ကဘာဆက်ဆုံးမြုပ်ပြီးရတာရှိတဲ့ချောကလက်တစ်မျိုးကိုပြင်သစ်ချောကလက်ပြဝဲမှာမိတ်ဆက်လိုက်ပါရယ်ပြင်သစ်ချောကလက်ဖန်တီးသူဒေမီယန်ဗီဒယ်ကဖန်တီးခဲ့တာဖြစ်ပြီးပြင်သစ်လူဘီယန်တက်ခေါင်းအစားလိုနာမည်ပေးထားတဲ့ဒီချောကလက်ဟာအနီရောင်ဂေါ်လီလုံးပုံစံရှိပါရယ်ဒီချောကလက်ထဲမှာဂင်းနစ်ကမ္ဘာမှတ်တမ်းစံချိန်အရကမ္ဘာအဆက်ဆုံးမြုပ်သည်ကာရိုလီနာရီပါရဲ့အရသာအငင်းငယ်ထည့်သွင်းထားပြီးဆက်ပေမဲ့လဲစားလို့ရအောင်လုပ်ထားပါရယ်ချောကလက်ဟာချူလဲချူပြီးဆက်လဲဆက်ပြီးမဲ့အရန်တော့မဆက်ဘူးလို့ဒီပြပွဲမှာလာရောက်မီးဆန်းခဲ့သူဂျပန်ကျောင်းသူတို့ကပြောပါရယ်အစပိုင်းမှာချူတဲ့အရသာပျော့ပျော့လေးရှိပြီးနောက်ပိုင်းမှာတော့ပောက်ကွဲသလိုအရသာရှိတဲ့ချောကလက်မျိုးကိုဖန်တီးချင်တာကြောင့်အခုလိုငရုတ်သီးအဆက်အရသာချောကလက်ကိုဖန်တီးခဲ့တာလို့ဗီဒယ်ကပြောပါရယ်ပြင်သစ်ချောကလက်ပြပွဲအချက်လက်တွေအရပြင်သစ်အိမ်တော်စုတစုဟာတစ်နှစ်မှာချောကလက်73ကီလိုကျော်စားသုံးပြီးနိုင်ငံသားကိုတော့တစ်နှစ်ကိုတန်ချိန်143တန်ကျော်တင်ပို့ပါရရှင
်ဒီဝေအမေရိကန်တန်ရဲ့တနင်္လာနေ့မနေ့ခင်းအစီအစဉ်လေးပါအခုတော့နောက်ဆုံးအစီအစဉ်ဖြစ်တဲ့မြန်မာနဲ့နိုင်ငံတကာသတင်းအချုပ်ကိုကိုခင်မောင်စုံမင်းကပြောပြပေးပါမယ
်ဤချင်းနိုင်ငံရှမ်အယ်ရှိခ်မှာနိုဝင်ဘာလ6ရက်တနင်္ဂနွေနေ့ကစတင်ကျင်းပတဲ့ရာသီဥတုဆိုင်ရာ COP27 ညီလာခံကိုနိုင်ငံပေါင်း100လောက်ကတက်ရောက်ခဲ့ကြပြီးဒီညီလာခံကနေကဘာကြီးကိုရာသီဥတုကပ်ဘေးကနေကဲတင်နိုင်အောင်ဝိုင်းဝန်းဆောင်ရွက်ကြဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူဒရက်စ်ကတိုက်တွန်းလိုက်ပါတယ်ဒီ COP ညီလာခံကြီးဟာကဘာကြီးကိုရာသီဥတုကြောင့်ဒုက္ခမရောက်အောင်စူးပေါင်းပြီးရည်မှန်းချက်တွေယုံကြည်ချက်တွေပြန်လည်တည်ဆောက်မဲ့နေရာဖြစ်လာအောင်လှုံ့ဆော်ကြဖို့အတွင်းရေးမှူးချုပ်ကတိုက်တွန်းလိုက်တာပါရုရှားသိမ်းပိုက်ထားတဲ့ယူကရိန်းမြို့ဖြစ်တဲ့ခါဆန်မြို့နဲ့အနီးဝန်းကျင်ဒေသမှာရေနဲ့လျှက်စမီးတွေပြတ်တောက်ကုန်ပြီးရုရှားကတော့ယူကရိန်းရဲ့အဖြစ်အမှောက်လုပ်ရကြောင်းဓာအပေးလိုင်း၃ခုပျက်စီးသွားတယ်လို့စွပ်စွဲထားပါတယ်စွပ်စွဲချက်နဲ့ပတ်သက်ပြီးရုရှားဘက်ကတစုံတရာသက်တေပြနိုင်တာမျိုးတော့မရှိပါဘူးရုရှားတွေရဲ့လေကြောင်းကနေတိုက်ခိုက်မှုကြောင့်ယူကရိန်းနိုင်ငံရဲ့ရေနဲ့စွမ်းအင်ဆိုင်ရာအခြေခံအဆောက်အုံတွေ30ရာခိုင်နှုန်းကနေ40ရာခိုင်နှုန်းအကြားပျက်စီးခဲ့ရကြောင်းသတင်းတွေမှာဖော်ပြနေကြပါတယ်အမေရိကန်ပြည်ထောင်စုစုမှနိုဝင်ဘာလ8ရက်အင်္ဂါနေ့အစိုးရတက်တန်းဝဲကာလရွေးကောက်ပွဲတွေမတိုင်ခင်ကြိုတင်မဲပေးသူအရေအတွက်က35တန်းကျော်ရှိနေပါပြီ။တမရဂျိုးပိုင်နဲ့အစိုးရရဲ့၄နှစ်တက်တန်းတဝက်မှာကျင်းပမယ့်အဲ့ဒီရွေးကောက်ပွဲမှာလွတ်တော်200စလုံးကိုထိန်းချုပ်တဲ့အထိအနိုင်ရအောင်အနိုင်ရလိမ့်မယ်လို့အတိုက်ခံ Republican တွေကယုံကြည်နေကြပါတယ်။အင်္ဂါနေ့တက်တန်းရွေးကောက်ပွဲမှာတော့အောက်လွတ်တော်အမတ်စုစုပေါင်း435နေရာနဲ့အထက်လွတ်တော်လက်လက်နေရာ35နေရာကိုရွေးချယ်ကြမှာဖြစ်ပါတယ်ခင်ဗျာ
။နောက်ဆုံးရသတင်းအချင်းချုပ်ကိုကိုခမောင်စုံမင်းကပြောပြပေးခဲ့တာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လွှင့်မှုကမတ်သိန်ကြီးထိုက်ပါ။အတန်နှင့်နဲ့ရုပ်တံအင်ဂျင်နီယာတွေကတော့ Nick Avenos နဲ့ Darryl Smith တို့ဖြစ်ပါတယ်။ဒီကနေ့မနေ့ VOA အစီအစဉ်တွေကိုတိုင်းဝင်မီတာ32နဲ့48နောက်ပထမနိုင်ဝက်မှာလိုင်းလံမီတာ190လောက်ကနေတက်ဆက်ပေးကြတာပါဒေါက်တာရှင်နာနဲ့တော့မြန်မာပြည်သူပြည်သားအားလုံးအန္တရာယ်အမျိုးမျိုးကကျင်းဝေးကြပါစေဒီဝေကိုနားဆင်ရတဲ့ကျေးဇူးတင်ပါတယ်ကျွန်တော်ချင်းလို့တပ
Thank you. This program has come to you from the Voice of America, Washington.